to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ဒီအမေရိကန်တိုင်းရဲ့2020ပြည်နှစ်မလ22ရက်တင်းကလေးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်မီဒါစုဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ32.40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြလို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ရဲမထွန်ပါသတင်းတွေမကြေညာမီမှာမကြာခင်တင်ဆက်မဲ့သတင်းတော်တွေအကြောင်းပထမဆုံးမိတ်ဆက်ပြောပြချင်ပါတယ်ခင်ဗျာ
။ San Francisco နဲ့ Toronto ကတော့ဟာ China Airlines နဲ့မနက်ပေးကြည့်သေးတယ်ဟာသွားလို့ရပြီလားဆိုတော့ရန်ကုန် flight က okay လေး
တယ်။မြန်မာနိုင်ငံကဆက်ရောက် visa ပိတ်ပင်လိုက်တဲ့အတွက်မြန်မာနယ်ပွား American နိုင်ငံလားတချို့ခီးလန့်ခုလန့်မှာပြင်မိနေကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်ကိုမကြာခင်နားဆင်ကြပါမယ်။ဒါပြင်အမေရိကန်ကပြည်내အချို့မှာလုပ်ငန်းတွေအားလုံးနှိပါရပ်ဆိုင်းလိုက်ပြီးမြဲလေအိန္ဒိယကပြည်내ကမြန်မာတချို့အလုပ်စီးနေရသေးတာကြောင့် virus ကူးစက်မှာစိုးရိမ်နေကြတဲ့အကြောင်းသတင်းတွေကိုတင်ပြပေးသွားပါမယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံဒေသစုံကလူမှုအခြေအနေမျိုးစုံကိုကြားရမယ့်ဒုအတန်အစီအစဉ်နဲ့အတူစနေညတိုက်ရိုက်လေလိုက်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြမှာဖြစ်ပါတယ်။ဒီသတင်းတွေမတိုင်ခင်တော့တင်းငွေတွေနေမနဲ့ထိတ်တန့်ရောက်နေတဲ့သတင်းကိုတင်ညာပေးပါမယ်ခင်ဗျာ။ကထားယောဂဆေးကိုပြည်စီဝဆေးနဲ့ရောစပ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်တဲ့ COVID-19 ယောဂစံသက်ကုသတာကိုအမြဲဆုံးစတင်လှုပ်ဆောင်တော့ပဲလို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကကြေညာလိုက်ပါတယ်။စနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုကြေညာလိုက်တာပါ။ဒီနေ့နိုင်ငံမှာအဲ့ဒီလိုဆေးနှမျိုးပေါင်းစပ်ပြီးယောဂကုသပေးခဲ့တဲ့ဝန်အလားအလာကောင်းတွေတွေ့ခဲ့ရပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကိုမိုကစိုးရိမ်ရတဲ့အခြေအနေရှိတဲ့လူနာတွေအများအပြားရှိနေတယ်လို့ကျမကြီးဝန်ထမ်းတွေကလည်းအသေးအံဖြစ်နေတဲ့လူနာတွေကိုဒီဆေးနဲ့ကုသပေးဖို့ဝန်မလေးကြဘူးလို့ပြောပါရတယ်။ဒီဆေးတွေရတာနဲ့တပြိုင်တည်းဆေးရုံတွေနဲ့ရောဆရာဝန်တွေလူနာရှင်တွေကပါတိုင်ပင်ပြီးအသုံးပြုသွားမှာဖြစ်တယ်လို့အခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းစောင့်ကြည့်သွားမယ်လို့ကိုမိုးကပြောပါရတယ်။American သမ္မတ Donald Trump ကလည်းဒီဆေးနှမျိုးရောစပ်အသုံးပြုတဲ့အလားအလာနဲ့ပတ်သက်ပြီးတကယ်အပြောင်းအလဲကြီးတစ်ခုဖြစ်လာစေလိမ့်မယ်ဆိုပြီးလူတွေကိုဆွဲဆောင်ပြောဆိုထားခဲ့ပူပါရယ်။နယူးယောက်ပြည်နယ်ဟာ American နိုင်ငံမှာ Coronavirus ရောဂါကူးစက်မှုတန်အများဆုံးခံနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးစနေနေ့အစောပိုင်းထိကူးစက်မှုပေါင်း10,000ကျော်ရှိနေခဲ့ပါရယ်။ Coronavirus ရှိမရှိ45မိနစ်အတွင်းအဖြေသိနိုင်မဲ့စမ်းသပ်ကိရိယာတစ်ခုကိုထုတ်လုပ်ဖို့အမေရိကန်နိုင်ငံအစားအသောက်နဲ့ဆေးဝါးကြီးကြပ်ကွက်ရေးဌာန FDA ကအမေရိကန်ကုမ္ပဏီတစ်ခုကိုခွင့်ပြုချက်ပေးလိုက်ပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိအဖြေမြမြဆန်းဆန်းသိရမဲ့စမ်းသပ်ကိရိယာတွေထုတ်လုပ်တဲ့ကယ်လီဖိုးနီးယားအခြေစိုက် Safiet Company ကအခုလိုအရေးပေါ်ခွင့်ပြုချက်ပေးလိုက်တာပါ။လောလောဆယ်အသုံးပြုနေတဲ့စမ်းသပ်ကိရိယာတွေဟာဓာတ်ခွဲကန်းကိုဆေးစစ်နမူနာပေးပို့ရတဲ့အကြောင်းအဖြေသိရဖို့ရည်ချီပြီးစောင့်ရပါတယ်။Safiet Company ကထုတ်လုပ်တဲ့အဲ့ဒီစံသက်ကိရိယာတွေကိုကနဦးမှာဆေးရုံတွေနဲ့အရေးပေါ်ဌာနတွေမှာအသုံးပြုမှာဖြစ်ပါတယ်။အဲ့ဒီနောက်ဆေးကန်းတွေလိုလူနာတွေကိုကုသမှုပေးတဲ့နေရာတွေမှာလည်းရယူအသုံးပြုနိုင်မှာဖြစ်ပါတယ်။စံသက်ကိရိယာတွေကိုမလကုံမှာစတင်ရောင်းချဖို့ကုမ္ပဏီကအစီအစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုတားဆီးဖို့ပြည်내နဲ့ဒေသဆိုင်ရာအစိုးရတွေကထုတ်ပြန်ခဲ့တဲ့အမိန့်တွေကြောင့်ကယ်လီဖိုးနီးယား၊နယူးယောက်၊နယူးဂျာဆီနဲ့အီလီနွိုက်ပြည်နယ်တွေမှာ American ပြည်သူတန်း80ကျော်ဟာအိမ်ပြန်မထွက်ကြရပါဘူး။ဒါကြောင့်ဒီသတင်းပတ်ကုန်ပြည်ချင်းရောက်ချင်မှာတော့လူကြီးစုစုပေါင်း20ရာခိုင်နှုန်းရှိတဲ့ American ပြည်သူတွေဟာအင်ပြင်မထွက်ရအမိန့်တွေအောက်ရောက်ကြရတော့မှာဖြစ်ပါတယ်။တခြားပြည်နယ်တွေကလည်းအခုလိုအမိန့်တွေထုတ်ပြန်ကြလိမ့်မယ်လို့မျှော်လင့်ခန့်မှန်းနေကြပါတယ်။ American ဒုတိယသမ္မတရုံးကဝန်ထမ်းတစ်ဦးဟာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့ရတဲ့အတွက်သူနဲ့သူ့စနီးတို့နှစ်ဦးကိုဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆေးသွားမယ်လို့စနီးတို့ကအဖြစ်တော်မှာပြောလို့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယသမ္မတ Mike Pence ကပြောကြားလိုက်ပါတယ်။
And while the White House doctor has indicated that he has no reason to believe that I was exposed and no need to be tested, given the unique...
ကျွန်တော်အနေနဲ့ virus ပိုးကူးစက်ခံရနိုင်ခြင်းမရှိတာကြောင့်စမ်းသပ်ဆရာမလိုပါဘူးလို့အင်ဖီရောကဆရာဝန်ကပြောပေမဲ့လည်းဒုတိယသမ္မတတူဖြစ်နေတာနဲ့ coronavirus တက်ဖြည့်ရေးအဖွဲ့ခေါင်းဆောင်ဖြစ်တာဝန်ယူထားတဲ့သူဖြစ်တာကြောင့်ကျွန်တော်နဲ့ကျွန်တော်ဇနီးတို့နှစ်ဦးစလုံးဒီကနေ့ညနေစောင်းမှာယောဂပိုးကူးစက်ခြင်းရှိမရှိစမ်းသပ်ခံကြပါမယ်လို့Mike Pence ကပြောသွားတာပါအခုယောဂဘုကူးဆက်နေတယ်ဆိုတော့ဒုတိယသမ္မတရုံးကဝန်ထမ်းဟာတင်းနာနေကဆလို့အင်ဖီရောကိုမလာတော့ကြောင်းသမ္မတ Donald Trump နဲ့သူတို့နှုတ်ဆလုံးဟာအဲ့ဒီလူနဲ့နိနိကကထိတွေ့ဆက်ဆံခဲ့ခြင်းမရှိကြောင်းလည်းဒုတိယသမ္မတ Pence ကပြောပါတယ်စနေနေ့ညပိုင်းထိ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ285ရောက်နဲ့ယောဂဘုကူးဆက်နေသူ14,000ကျော်ရှိနေပြီဖြစ်ပါတယ်တစ်ကမ္ဘာလုံးအတိုင်းအတာနဲ့တော့သေဆုံးသူ13,000နီးပါးရှိနေပြီးကူးဆက်နေသူအရေတက်ကတော့3,000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထုတ်ပြီးတာ32 kHz 9335လိုက်ထုတ်မီတာ40 kHz 9839လိုက်ထုတ်မီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Few American သံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်2020ပြည့်နှစ်အမေရိကန်သံတမန်စီးရင်အပြည့်သက်ကောက်ယူရမယ့်နေရက်ကိုနှစ်ပတ်ကြာတိုးမြှင့်ရွှေ့ဆိုင်းလိုက်ပါတယ်။သံတမန်စီးအမည်ပေးဖို့အီတရာရောက်သွားရောက်တည်ပြီးမဲ့နောက်ဆုံးရက်ကိုဇူလိုင်31ကနေဩဂုတ်လ14ရက်ထိရွှေ့ဆိုင်းမယ်လို့အမေရိကန်သံတမန်စီးရင်ဌာနနယ်မြေကန်ရုံးလုပ်ငန်းဆိုင်ရာဒါရိုက်တာတင်အိုဆန်ကပြောပါတယ်။တကောင်စင်းကောက်ယူရမှာနေမီကန်ယုံတွေကိုတော့နှစ်ပတ်ကြာပိတ်ပင်ဖို့ကြေညာခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတကောင်စင်းဟာလူရည်ကိုခြိကံပြီးပြည်နယ်90ကကွန်ဂရက်စ်လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆန္ဒနယ်တွေကိုပြောင်းလဲသတ်မှတ်လို့ရှိပါတယ်။ဘိုးအစိုးရကအထောက်ပံ့အမေရိကန်ဒေါ်လာ 1.5 trillion ကိုပေးအပ်ခွဲရရမှာလဲဒီတကောင်စင်းအရာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းနေထိုင်သူအားလုံးပြီးခဲ့တဲ့အပတ်တည်းက my2020census.gov မှာဒါကြောင့်ဆေးအမေစင်းပေးသွင်းနိုင်ကြပါတယ်။အဲ့ဒီလိုအမေစင်းပေးဖို့ကိုလည်းတအိမ်ချင်းစီကိုစာပေးဖို့တတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့ပါကစ္စတန်နိုင်ငံကပြပလေရင်အဝင်ထွက်ခီးစဉ်အားလုံးကိုစနေနေ့ကရပ်ဆိုင်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပါကစ္စတန်နိုင်ငံမှာသေဆုံးသူ3ယောက်နဲ့ကူးစက်မှုပေါင်း900နီးပါးရှိနေပြီဖြစ်ပါတယ်။ပါကစ္စတန်မှာတန်တရားစောင့်ကြည့်လူနာ4000ကျော်အထိရှိနေပြီးရောဂါခြေကျုပ်ကျနေသူက3400ပတ်ဝန်းကျင်ရှိနေတယ်လို့အစိုးရအစိုးရအရာရှိတွေကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ပါကစ္စတန်ကစစ်လုံငါနဲ့ပုဂ္ဂလိကလေယာဉ်ခီးစဉ်တွေအပါအဝင်ပြပလေယာဉ်အဝင်ထွက်ခီးစဉ်တွေကိုနှစ်ပတ်ကြာပိတ်ပင်လိုက်တာပါ။ကုန်တင်လေယာဉ်တွေနဲ့တန်တမာလေယာဉ်ခီးစဉ်တွေကတော့ပိတ်ပင်တဲ့အထက်မပါဝင်ဘူးလို့သမရရဲ့အမျိုးသားလူမျိုးရေးလက်ထောက်မိုးအီယူဆပ်ကပြောပါရယ်။ရောဂါကူးစက်ခံရသူတွေနဲ့တန်တရားစောင့်ကြည့်လူနာတွေဟာရှီးယားမွတ်စလင်တွေဖြစ်ပြီးမကြခင်ကအီရန်နိုင်ငံကိုဖျောက်ဖို့သွားခဲ့ကြသူတွေဖြစ်တယ်လို့ပါကစ္စတန်ကျန်းမာရေးဝန်ကြီးဇဖာ မစရာကပြောပါရယ်။ပြီးခဲ့တဲ့သတင်း3ပတ်အတွင်းမှာဖျောက်ဖို့6000လောက်အီရန်ကပြန်လည်ရောက်ရှိခဲ့ကြပြီး9000လောက်အီရန်နိုင်ငံထဲမှာပိတ်မိတယ်လို့လည်းဆိုပါရယ်။ပါကစ္စတန်နိုင်ငံရဲ့အင်းဒီချင်းအီရန်နိုင်ငံကကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးခံစားနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူ1300ကျော်နဲ့ကူးစက်ခံရသူထောင်ပေါင်းများစွာရှိနေပါရယ်ခင်ဗျ။ဒီနေ့ကလေးလေးမနဲ့နောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းစောင်းပါတွေကိုဆက်လက်နှาศင်နိုင်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့နိုင်ငံတချို့ကခီးသွွားတွေကိုမြန်မာဆွေရကခီးသွွားလာခွင့်ကန့်သတ်လိုက်တာကြောင့်မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတချို့လမ်းကူးလက်ကလှည့်ပြန်ချရပါတယ်။ဆက်ရောက်ဗီဇာနဲ့အွန်လိုင်းဗီဇာတွေကိုခေတ္တဆိုင်းငံ့လိုက်တဲ့မြန်မာဆွေရရဲ့ညွှန်ကြားချက်တစ်ကနောက်ကြနေမှာထွက်လာပြီးစနေနေ့မှာစတင်တက်ရောက်တာကြောင့်မြန်မာနိုင်ငံကိုပြန်တမ်းမဲ့လေရင်တွေဆက်ရောက်ဗီဇာနဲ့ e-visa ခီးတယ်တွေကိုတိုက်ပေးလေးစိတ်မှာပဲခြံထားခဲ့တာဖြစ်ပါတယ်။ San Francisco ကနေရန်ကုန်ကိုသွားဖို့တောက်ကြနေမှာတရုတ်လေကြောင်းလိုက်နဲ့လိုက်လာတဲ့ကိုမင်းဝင်လဲတိုက်ပေးလေးစိတ်မှာပိတ်မိနေပါတယ်
။ဒီကနေ San Francisco နဲ့ထွက်တော့ဘောနော်ဟော China Airlines နဲ့ဘာနဲ့မေးကြည့်သေးတယ်ဟောသွားလို့ရပြီလားဆိုတော့သူကရန်ကုန် flight ကโอเคသေးတယ်ဆိုတော့အဲကြောင့်လဲလေးမြန်ပေါ်တက်လိုက်တာဗျာတက်ပြီးတော့ဒီ type လဲရောက်တော့အမနောက်လေးမြန်လဲချိန်ရောသူကပြောတာဗာလဲဟောရန်ကုန်သွားမှာဆိုရင်လဲ visa ရှိလာတယ်ဆိုတော့ကျွန်မ visa လို့ဟုတ်လား business arrival visa နဲ့သွားမှာလို့ဆိုတော့သူကဟောအဲဆိုရင်လဲညာအကြီးဝဝယ်သလိုပါပဲတဲ့ဟောအကောင့်မန်ကမင်းထုတ်လိုက်တယ်တဲ့ဟောပန်လိုက်ပြီပေါ့နော် visa တွေတဲ့ဘေးမဝင်တော့ဘူးလဲဆိုတော့ကျွန်တော်လည်းမသိဘူးလို့ညာလေးဟောတက်ခတ်နေတော့မေးတော့ okay သေးတယ်ပေါ့နော်အဲတက်လို့ရမလားပါညာမေးတော့ဘေးမဝင်တော့ဘူးလဲဆိုတော့အဲတော်ဒုက္ခရောက်သွားအကြောင်းမှာအခု12နာရီလောက်ဆောက်အောင်ပေါ့နော်ဒီမြန်မနောက်လေးမြန်ကြောင်းမှုအတွက်ပါညာအဲ14နာရီလောက်စီးလာပြီးတော့သက်သက်မဲ့အဝေးလာပြီးတော့ဟိုမျိုးကြီးအလေရပါလို့ပြန်ပြတ်တယ်ဆိုတော့တိတ်တော့အဆင်မပြေဘူးပါဟု
တ်ကဲ
့အကြာကြီးလဲဆောင်ပါပါညာဆိုတော့အခုလည်းပြန်ဆင်းရလား14နာရီပြန်ပြီးရမယ်ဆိုတော့နည်းနည်းကြိုပြီးတော့ပြောလို့ရှိရင်တော့ကျွန်တော်တို့အဆင်ပြေပါတော့နောက်ခုအကြုံပြောရလို့ပြုံးဆိုင်လို့လည်းတော့ကျွန်တော်တယောက်တည်းမဟုတ်ဘူးတခြားလူတွေလည်းအများကြီးပဲလေအကုန်လုံးတဲဖို့မှာတန်းစီပြီးတော့မှာတော့ဒုက္ခရောက်တော့ညာဟုတ်ကဲ့လေးငယ်မပေးဘူးမတက်တော့ဗီဇာမရှိဘူးဆိုရင် e-visa ရှိရဲ့လူပါညာဆိုတော့ရသေးတယ်တဲ့အဲ့အချိန်တော့ပြီးတော့ခဏလောက်လည်းနေရော e-visa ပါဘန်လိုက်တယ်ဆိုပြီးတော့ဖြစ်တော့ ကျွန်တော်တော့ဘုရားပါ arrival visa ဆိုတော့ကျွန်တော်ပြေးမနေဘူးလေ
အမေရိကန်ကနေမြန်မာနိုင်ငံကိုသွားတဲ့အခုခီးစင်မှာလှည့်ပြန်ချရမယ်သူကကိုမင်းဝင်တူတဲ့တော့မဟုတ်ပါဘူးမြန်မာနယ်ဘွားအမေရိကန်နိုင်ငံသားတချို့လဲအထုပ်အပိုးတွေနဲ့တိုက်ပေးလေးစိတ်ထဲမှာပိတ်မိနေပါတယ်အခုလိုလေရင်ခီးစင်ပြတ်သွားတာကြောင့်လေချောင်းလိုင်းတွေကငွေပြန်အမ်းပါသလားရှင်ကိုမင်းဝင်
မရဘူးလို့မှာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာသွားမေးတော့ပါเนาะဟိုလေမြန်ကန်ဆယ်လေမြန်ကန်ဆယ်တော့မဟုတ်ဘူးကရန်ကုန်ကဗမာကသူတို့အဲ့လိုမျိုးပန်လိုက်တယ်ဆိုတော့ပေါ့เนาะ China Airline ရဲ့အဖြစ်လည်းမဟုတ်ဘူးကသူတို့အဲ့တော့ကြပြန်ပေးလို့မရဘူးကတော့ကြောင်းတကယ်ပြန်တရားဆိုလို့ရှိရင် luggage တွေမှာအများကြီးပဲပါလာတာလေသူကိုယ်ကမှဖတ်တော့လည်းအပူ overweight ပို့ရေးပေးခဲ့ရတယ်ပြီးတော့ဒီရောက်တော့ကြတော့လည်းဟိုရန်ကုန်ဆက်တယ်ွားလို့မရဘူးဆိုတော့ US ကိုပြန်ဝင်ဖို့ကြာနောက်တစ်ခေါက်ထပ်ပေးရတယ်အဘဝိလာကြီးရှိတယ်အဲ့လိုပြောနှစ်စာချောင်းချင်အဲ့လိုလေးမြန်မာကလည်းအဆုံးပေါ့နော
်အမေရိကန်ကနေမြန်မာနိုင်ငံကိုအတော့လမ်းကူးလက်မှာရောက်နေသူတွေထိုင်းနိုင်ငံကနေတဆင့်တန်ယုံဗီဇာလျှောက်ထားဖို့ကလည်းမလွယ်ကူတဲ့အခြေအနေဖြစ်တယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းကော်မတီကဦးသက်လွင်တိုးကပြောပါတယ်
အဲထိုင်းကိုဒါတိုင်ဗာဆုပ်ပြီးတော့ထိုင်းကိုဝင်ပြီးတော့ဗမာတန်ယုံမှာယူရင်တော့ရနိုင်တယ်ဒါပေမဲ့ထိုင်းကိုဝင်ဖို့ကနံပါတ်1က health declaration လို့ပါပြီအဲနံပါတ်2ကဟိုဟာလို့ပါပြီအဲဟိုပေါ့ insurance ပေါ့သတိင်းလာမြော်လဲသတိင်း coverage ဖြစ်တဲ့ insurance ပေးရမယ်ဆိုတော့သူတို့မှာ ready ပါမသွားရင်ထိုင်းကိုသာပြောရင်တော့ထိုင်းကလည်းအဲ့ဒါမပါရင်မလာနဲ့ဆိုတဲ့သဘောပဲတန်ယုံဗီဇာယူလို့ရှေ့ရမဖြစ်နိုင်တော့
မြန်မာနိုင်ငံဆက်ရောက်ဗီဇာနဲ့ online ကနေရှောက်လို့ရတဲ့ e visa ထုတ်ပေးမှုတွေကိုစနေနေ့ကစပြီး AB လာကုန်ထိဆိုင်းငံ့လိုက်ပြီးတန်ယုံဗီဇာနဲ့လာရောက်သူတွေကိုသာခွင့်ပြုတော့မှာဖြစ်ပါတယ်အမေရိကန်ပါဝင်နိုင်ငံတချို့ကလူတွေတန်ယုံဗီဇာနဲ့မြန်မာနိုင်ငံကိုဆက်ရောက်လာချိန်မှာလဲသတင်းနှစ်ပတ်တီးခြားခွဲခြားစောင့်ကြည့်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုလာမဲ့ခီးသွားတဲ့အနေနဲ့ကျန်းမာရေးထောက်ခံချက်လဲလိုအပ်မှာဖြစ်ပါတယ်ကျမသင်ကြီးထိုက်ပါရှင
်ကိုရိုနာဗိုင်းရပ်စ်အနေကြောင့်အမေရိကန်ပြည်ထောင်စုအတွင်းပြည်내အတော်များများမှာဆက်ရုံအလွတ်ရုံတွေရန်နာထားလိုက်ပြီးဆိုပေမဲ့မြန်မာလူမျိုးအများစုရှိရာအင်ဒီယားနာပြည်내ဖိုဝင်းမြို့ကဆက်ရုံတချို့မှာတော့ရောဂါကူးစက်ခံရမှာစိုးရိမ်နေတဲ့ကြားကပဲအလုတ်ဆက်ဆင်းနေရတယ်လို့မြန်မာလူသားတွေက VOA ကိုပြောပြကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကယ်လီဖိုးနီးယား၊နယူးယောက်၊ကနေတိကတ်၊အီလီနွိုင်းပြည်နယ်တွေနဲ့အခုဆိုရင်နယူးဂျာစီပြည်နယ်မှာပါမလို့အပဲလူတွေအိမ်ပြန်မထွက်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေကအမိန့်ထုတ်ထားလိုက်ပြီးဖြစ်ပါတယ်။မြန်မာပြည်ဝါရီအများစုရှိရာအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာတော့စာတင်ကျောင်းတွေစားလောက်ဆိုင်တွေအားလုံးပိတ်သွားပြီးဆိုပေမဲ့စစ်ရုံတချို့ကတော့မပိတ်သေးပဲအလုတ်ဆက်ဆင်းနေရတာကြောင့်လူအများကြီးနဲ့အတူအလုပ်လုပ်နေရတဲ့အချိန်တွေမှာယောဂကူးစက်မှာကိုစိုးရိမ်နေမိတယ်လို့ကားအပိုပစ္စည်းထုတ်တဲ့နီရှီကာဝါဆက်ရုံမှာလုပ်နေသူဒေါ်မမာဦးကပြောပါတယ
်။အဲ့ဒါကတော့လေကျမမဟုတ်ဘူးအခုအလုပ်လုပ်နေတဲ့လူအားလုံးကလေစိုးရိမ်မှုတော့ရှိကြတယ်။ဒီကူးစက်မြန်တဲ့ပြောခါကျလူရဲကြောက်ကြတယ်လေဘယ်လိုပြောမလဲအိမ်မှာပဲနေကြတဲ့ကတည်းက progressive ဖြစ်တာပေါ့နော်။ဒီလူရဲစိတ်မှာအမျိုးဖြစ်နေတယ်အလုပ်တာလုပ်နေတဲ့စိတ်ကစိုးရိမ်မှုတော့ဖြစ်နေကြတယ်။ဒါမှအလုပ်တော့မလုပ်လို့လည်းမရဘူးလေသူတို့ကအလုံးမပိတ်ဘူးဆိုတော့လောက်ရမှာပေါ့အခုတော့စိတ်ရုံမှာမနေရပဲစာထုတ်တယ်လေဘာလို့ဆိုကျမတို့သူတို့ပစ္စည်းမပြည့်သေးဘူးမပြည့်သေးတဲ့အတွက်ကြောင့်၃ရက်စာပစ္စည်းလိုသေးတယ်ဒီ၃ရက်စာသူတို့လိုချင်တဲ့ပစ္စည်းပြည့်သွားလို့ရှိလို့ရှိရင်ကျမတို့အလုံးဖြစ်နေတဲ့ပိတ်မယ်ဆိုတာမသိဘူးသူတို့ပိတ်ပြီးမယ်အဲ့ဒါမှသူတို့ပြန်ထုတ်ပြန်မှာပေါ့နော်အခုလောလောဆယ်တော့ဒီလက်တပိုင်ဖန်အောင်လုပ်ဖို့အတွက်တော့ကျမတို့သူတို့ပြောတယ်အကြေးတစ်ခုခုဖြစ်လာမယ်ဖျားတဲ့ခုဖြစ်လာဆိုအလုံးမလာဘူးအတွက်တော့သူတို့ပြောတယ
်စိတ်ရုံအလုံးရုံနေယာယီရနာထားလိုက်တာကြောင့်အမေရိကန်နိုင်ငံတော်ဟာမှာအလုံးလက်မဲ့ဥယေတဟုန်တို့တိုးလာနေပြီးအလုံးလက်မဲ့ခန်းစားခွင့်ငွေကြေးရှောက်ထားသူအရေအတွက်ဟာပြီးခဲ့တဲ့ရက်ပိုင်းအတွင်း 28,000 ကျော်အထိရှိလာတယ်လို့အလို့သမားကြီးဝန်ကြီးဌာနကကြေညာပါတယ်ဒီလိုသာအလုံးလက်မဲ့ကာလကြာရှည်နေမယ်ဆိုရင်လူရဲမှုအပဝင်ရာဇဝတ်မှုတွေများလာမှာကိုမြန်မာလူမျိုးတွေစိုးရိမ်နေကြတယ်လို့ဖိုအင်းမြို့မှာနေတဲ့ခီးတဲ့ကျိုးပို့လုပ်ငန်းပိုင်ရှင်ဦးကျော်သက်ကပြောပါတယ
်အပေါ်ဝေးမှာလည်းအခုအဲ positive ဖြစ်နေတဲ့လူ3-4ယောက်ကိုတွေ့ပြီးဆိုတာကိုပြောတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်လာတဲ့အခါကျတော့လူတွေတော်တော်များအပြင်းမထွက်တဲ့မထွက်ကြတော့ဘူးဗျာနော်အဓိကကတော့စိုက်နေပါလိမ့်လက်သိမ့်သွားကြင်ကြတော့ဘာကြောင့်လဲဆိုတော့ patient တွေဆိုပို့ဆိုးတာပေါ့နော်ဆိုတော့ဟိုမျက်လုံးတွေကအဲ့လိုအမုန်းမျက်လုံးတွေကြည့်လာတယ်နောက်တစ်ခါပို့ဆိုးတာကဒီယောဂါကအိရှာကလာတယ်တရုတ်ကလာတယ်ဆိုတော့အာဒီအမေရိကန်တော်တော်များရဲ့မျက်လုံးထဲမှာပေါ့နော်အာ patient တွေကိုပိတ်ပြီးတော့မကြိုက်တဲ့ပုံစံတွေရှိလာတယ်ပေါ့နော်ဆိုတော့အလုပ်တွေကမရှိကြတော့ဘူးဆိုရင်ဒါလူတာရက်တာတွေဖြစ်လာနိုင်တယ
်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်အမေရိကန်ပြည်ထောင်စုမှာဒီမတ်လကုန်အထိကာလအတွင်း အလုသမားတန်းကျော်အလုလက်လွတ်ဆုံးရှုံးရမယ့်အခြေအနေကိုရင်ဆိုင်ရလိမ့်မယ်လို့စီးပွားရေးပညာရှင်တွေကတွက်ဆထားပါတယ်အဓိကအားဖြင့်စားသောက်ဆိုင်တွေဘားဆိုင်တွေဟိုတယ်နဲ့ဟိုတယ်ကစားသောက်ဆိုင်တွေမှာလုပ်နေကြတဲ့နိုင်စားနေစားအလုသမားတွေအလုလက်မဲ့ဖြစ်မဲ့အခြေအနေရှိလာနိုင်တယ်လို့သတိပေးနေတာပါအမေရိကန်အစိုးရကလည်းအလုလက်မဲ့ခံစားခွင့်ငွေကြေးထောက်ပံ့တယ်ဆိုပေမဲ့ယာယီကာလတစ်ခုအထိသာဖြစ်ပြီးရရှိမဲ့ငွေပမာဏကလည်းပုံမှန်ရနေကြလားစားငွေထက်တိတိသာသာယောနှင်းမှဖြစ်တာကြောင့်မိသားစုတွေရှိတဲ့သူတွေကြားစိုးရိမ်မှုတွေတိုးပွားနေကြပါလေကျွန်တော်ညံဝင်းအောင်သတင်းပေးပို့လိုက်တာပါခင်ဗျာ
မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်ကစီးပရိပခတွေတဲ့ကရခိုင်လက်နက်ကင်တပ်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ထဲကအသုံးနှုတ်နေကစီးပရိပခတွေကိုပို့ပြီးတော့မှပြင်းထန်တင်းမာလာစေတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။လေကြောင်းရေကြောင်းနဲ့မြေပြင်ရင်ဆိုင်တိုက်ပွဲတွေပါအတော်လေးဆက်ပြင်းထန်နေချိန်စီးကိုပြေလည်အောင်နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းကြပါလို့လည်းသူတို့ကတိုက်တွန်းကြပါတယ်။အခြေအနေပြေဆုံးကိုဆက်ပြီးပြောပြရမယ်ဆိုရင်တော့ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာရခိုင်စီးပရိပခနဲ့ပတ်သက်ပြီးပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ဦးဆောင်ဝန်ကြီးကလည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဖြစ်နေပါတယ်။ဒါကြောင့်မို့လို့ဒီကြေညာချက်မျိုးမှာပါတဲ့အသုံးနှုံးနေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာပါ2019ဇန်နဝါရီလကတည်းကစတင်တိုက်ပွဲဖြစ်ခဲ့တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကနေအသက်ဘေးကနေလွတ်အောင်ဆစ်ရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေပြည်သူပေါင်းကတသိန်းကျော်သွားပြီဖြစ်ပါတယ်ဒီအခြေအနေဖြစ်ရတာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့အဖျက်အမှောက်လုပ်ရတာဖြစ်ပြီး AA တောင်းကျမ်းသူတွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်စေပြီးတော့အရက်သားအများအပြားနေရဲဆွန့်ခွာစေခဲ့ပါတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကမတ်လ20ရက်နေ့တောက်ကြနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုသုံးနှုတ်ချက်ထုတ်ပြန်ချက်တွေဟာစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခါတွေအပေါ်ပို့ပြီးတော့မှတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ပြည်လည်နိုင်မဲ့နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းသင့်တယ်လို့ရခိုင်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ရသေးတော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့စီးရဲပြိပခါတွေကိုပေါ်ပြင်းထန်လာစေမဲ့အသုံးနှုတ်တွေကိုတတိထားတင်ပါတယ်လို့ပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ဒီလိုအဆုံးမျိုးတွေကိုမတုံးဘူးပို့ပြီးတော့ကောင်းနေတယ်လို့ဒီမှာအနေနဲ့တော့မြင်ပါတယ်။ဒါပေဖြစ်ပြီးအခုလည်းနဲ့ကင်ခိုင်ပြီးတော့တိုက်ပွဲတွေဖြစ်နေကြတယ်ဆိုတာလည်းနာနိုင်ငံရေးအရာဖြစ်ချင်းပို့တဲ့လို့လေကိုယ့်ရဲ့ညီညီတွင်းချင်းမှာဖြစ်နေတဲ့တိုင်းငယ်တိုင်းညီကိုချင်းချင်းဖြစ်နေတဲ့တိုက်ပွဲလို့လည်းပြောလို့ရပါတယ်။အဲ့ဒီကြောင့်အခုကတော့လို့ဒီညာတက်တင်ပါတော့ဒီလိုအဆုံးအမျိုးဆုံးလို့တော့မတုံးဖြစ်ချင်းဘူးအဲ့လိုတုံးလုံးချင်းအားဖြင့်လည်းတဖက်နဲ့တစ်ဖက်ကတော့ဒီကြံတရားရေပို့ပြီးတော့ကြီးထွန်းလာပြီးတော့ပြဿနာရေပို့ပြီးကြီးထွန်းလာနိုင်ပါတယ်။ဒီကုန်ဆင်းရဲတဲ့ခံပါလေဒီလိုစာသားတွေကိုဖြည့်ပြီးမရေးတဲ့အခါကျတော့ပို့ပြီးသူတို့အတွက်တယောက်နဲ့တယောက်ကံတရားတင်တင်နဲ့ပို့ပြီးဆင်းနေနိုင်နေတဲ့ဒီမှာလည်းမီးပါရဲ့ရှင
်။အရက်သားထိခိုက်သေးဆုံးမှုတွေအတွက်အရက်သားတွေကိုအကာအကွယ်ပေးရေးလိုအပ်တဲ့အစီအမံတွေဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လို့အရက်သားတရားကြောထိခိုက်သေးဆုံးနေရတဲ့အခြေအနေအရာအရက်သားပြည်သူတွေအတွက်ထိရောက်တဲ့ကာကွယ်မှုအမြန်ဆုံးပေးသင့်နေပါပြီလို့လည်းရခိုင်အမတ်ဒေါခင်စောဝေကပြောပါတယ်
။ဟုတ်ကဲ့ပါတကယ်အကောင်အထည်ပေးဖို့တော့ခုချိန်မှာတော်တော်လေးလိုအပ်နေပါတယ်။ဒီကတော့ကဆိုရင်ကြောက်တော့ဖြစ်မှာပေါ့နော်။ဒီ community မျိုးတွေတော်တော်လေးတည်ဆုံးသွားတာရှိတယ်။နောက်ပုံသားချင်းဖြစ်မှာလည်းရှင်ပြူနေတဲ့အချိန်မှာပေါ့နော်။ချိန်မှာပြီးတဲ့ခိုင်အမျိုးသမီးတွေပါတယ်ရှိတယ်။နောက်အများကြီးကဆွေတဲ့ဟာတွေကိုလည်းမီဒီယာတွေမှာလည်းအများကြီးပြတဲ့အဲ့ဒီအတွက်ကြောင့်ဒါတွေကိုဒီပြည်သူအစိုးရတည်းရဲ့အနေနဲ့ပြည်သူတွေကိုဒါ community ပို့အစိုးရမှတာဝန်ရှိကြတယ်လုပ်ပေးပြမှာတယ်ဒါကနောက်ဆုံးကြားနေတာကြီးအကြီးလုပ်ဖို့ဆိုလို့ရှိရင်သူတို့မယ်ဇမာတို့အမှုတွေတောင်းဆိုတယ်အဲဒီစာပေဖြစ်နေတဲ့ပြည်သူတွေတိုက်ပွဲဆိုတာကတော့မကျင်းလဲလို့ဖြစ်ကြတယ်အချင်းချင်းတိုက်ပွဲဖြစ်ကြတယ်ဒါပေမဲ့ကြားမှာရှိနေတဲ့မျိုးစာပင်တွေကတော်တော်လေးအခုခံနေရတယ်တိုက်ပွဲတွေဖြစ်တဲ့ဒေသနာတိုင်းဒေသကမှတာဝန်မရှိဘူးခုဘက်ကလည်းမဟုတ်ဘူးဒီဘက်ကလည်းမဟုတ်ဘူးဆိုတော့ဒီဆိုတဲ့နေကိုကြားနေရပါတယ
်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ရခိုင်အရေးထုတ်ပြန်ချက်အပေါ်မှာလည်းရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုရှုမြင်ပါတယ
်နိုင်ငံသားရေးဝန်ကြီးဌာနကဒီလိုထုတ်ပြန်ချက်ကတော့ကျွန်တော်မြင်တာကအဓိကတော့ဒီနိုင်ငံတကာမျက်နှာစာမှာဒီနိုင်ငံမြန်မာပြည်ပေါ်မှာဖိအားတွေတက်ရောက်နေတဲ့ကိစ္စကိုသူကဒီချော့ချဖို့နော်ဖိချော့ဖို့တဲ့ကြိုးစားတဲ့နေရာမှာဒီတွင်မှာဒီလိုမျိုးအဆင်မောလုပ်ငန်းတွေရှိတယ်ဒီတွင်မှာစစ်ဖက်တန်းကျမှုတွေရှိနေတယ်ဘုရားဥစ္စာကသူကပေါ်လွင်ထင်ရှားအောင်ပြတ်လာဖို့အတွက်ဟိုထုတ်ပြန်တယ်လို့ပဲရိုးရိုးရှင်းရှင်းနဲ့မြင်ပါတယ် ဒီတော့ဆန်းစုကြည်တိမှုရဲ့ဌာနကနေထုတ်ပြန်တဲ့အတွက်ဒီအတုံးတုံးတွေကလေးပေါ့ဗျာဒီအရင်တုန်းကတော့ဒီစစ်ဆုံးရပါတော့တောက်လျှောက်တုံးခဲ့တဲ့အတုံးတို့ဖြစ်ပါတယ်အခုလည်းပဲဒီအရသာဆုံးရလို့ပြောတဲ့အဲ့ဒီဆုံးရလက်ချက်မှာလည်းပဲတုံးပြည့်ရဲ့အခါကြတော့အဲ့ဒီဆုံးရကကြွေးကြော်ထားတဲ့မြို့သားပြန်လေတင်ပြရေးတော့နော်အဲ့ဒီနိုင်ငံရေးဒီမိုကရေစီပြင်ပြောင်းနေရေးတော့ဆိုတဲ့ ဆောင်တာပေါ့နော်
အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအကူအညီတွေနဲ့လုံခြုံရေးအခြေအနေပေးမှုအပေါ်မှာမူတည်ပြီးထိရောက်အောင်အရှိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲပါရှိပါတယ်။အခုချိန်ထိကတော့တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက 38,000 ကျော်အထိဖြစ်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်။သူတို့အတွက်တောက်သုံးရည်နဲ့အခြေခံစားနပ်ရိက္ခာစေဝါအကူအညီတွေအရေးကြီးလိုအပ်နေတယ်လို့လည်းဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ကျမစုမောင်ကဆက်သွယ်မြင်းမြန်ခဲ့တာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ဒုက္ခရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။နိုင်ငံရဲ့နယ်စပ်ဒေသတွေမှာပြည်ပခါတွေဖြစ်ပွားနေတာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေကအိုးမဲ့အိမ်မဲ့ဖြစ်ရပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Haka Post နဲ့ဒိုအတန်တို့ဟာချင်းပြည်နယ်အတွင်းငင်းကြမ်းလုံခြုံတဲ့နေရာတွေကိုရှာဖွေဖို့အတွက်အချိန်ကြာမြင့်စွာနဲ့အဆင့်ဆင့်ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့စစ်ဘေးရှောင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုကျမကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ပြီးတော့ငါကတော့ဒီကအစင်းလက်အေရာကပန်မှုခတ်တုတ်ကနုံကိုသူ
အေကရွာထဲမှာပဲခြေချပြီးနေတယ်။သူတို့ကြိုက်တာတွေကိုအကုန်ပေးရတယ်။မပေးရင်နင်တို့ကိုတတ်မယ်။ပြစ်မယ်လို့ချင်းချောက်ခံရတယ်။ပြီးတော့အိမ်ရှိမှလည်းမိုင်းတွေထောင်းလာတယ်
။ကလေးငယ်ကိုခြေထားတယ်။အသက်ငယ်ရွယ်သေးတဲ့ကလေးမိခင်လာလင်းပါကသူ့ရဲ့အတွေ့အကြုံကိုဒို့အတန်ကိုပြောပြခဲ့တာဖြစ်ပါတယ်။သူမကလက်တလုံးမှာတော့ထန်တလန်မြို့နယ်တီကီးကျေးရွာမှာနေထိုင်ပါတယ်။2019ခုနှစ်ကမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ဟာသူမတို့နေထိုင်တဲ့ပြည်ထောင်ကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့နောက်မှာတော့ကိုဝင်ဆောင်ထားတဲ့သူမဟာသူမရဲ့ခင်မွန်းသားသမီး၃ဦးနဲ့အတူကျေးရွာကိုစွန့်ပြီးထွက်ပြေးခဲ့ပါတယ်
။ခမီးစုဖနီစုအပွေတက်လက်
ဒီလောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအရင်သွားတယ်ပြီးတော့အိန္ဒိယကနေတဆင့်မိစာရွာကိုရောက်လာတယ်အိန္ဒိယမှာလည်းရွာ၄၅၀လောက်တော့ရောက်ခဲ့တယ်၅လလောက်တော့ကြာတယ်နောက်ဆုံးတော့နေဆက်ကနေမိစာရွာကိုဝင်တယ်အဲ့ဒီမှာနေတော့ကအကူအညီထောက်ပံ့ပေးမှုတွေမရလို့ရှားတဲ့အလုပ်လုပ်ပြီးမှပဲနေရတယ်မြေကမ်းနားမှာရှိတဲ့ကျောက်တွေကိုတူးတဲ့နေရာမှာအလုပ်လုပ်တယ်ဒီလိုလုပ်နေတဲ့အချိန်မှာကလေးကမွေးစားစားပဲရှိသေးတော့ကလေးကိုကမ်းနားမှာထားပြီးအလုပ်လုပ်ရတယ်
မိစာကျေးရွာဟာပလဲဝမြို့နယ်ကနေမိုင်40ကျော်ရဲ့နေရာမှာတည်ရှိပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာအများပြားကစစ်ဘေးရှောင်တွေကအဲ့ဒီရွာကို2018ခုနှစ်မှာရောက်ရှိခဲ့ပြီးရွာရဲ့အပြင်ဘက်မှာယာယီအိမ်တည်ဆောက်ခါနေထိုင်ကြပါတယ်။မိစာကျေးရွာမှာကုံပြင်းရွာ၊ပီထောင်ရွာ၊ကင်းတလင်းရွာ၊ရင်ခံဝရွာနဲ့ဆက်လိုင်ဝရွာကစစ်ဘေးရှောင်900ကျော်နေထိုင်ကြပါတယ်။ပီထောင်ရွာကနေစစ်ဘေးရှောင်လာသူကိုကျော်ဆန်းက
ကျွန်တော်တို့ပြည်တော်မှနေတုန်းကတော့တပတ်မနခါ၃ခါ၄ကြိမ်အဲ့လိုလာတယ်။အေးဖွဲ့ကကြောက်တော့ကကုနာပြုတ်တလို့ပေါ့ဒီမေမဆွေနဲ့ဆက်တွေမလို့ရဘူး။ဆိုပြီးမှဒီမြောက်လိုင်းနဲ့နော်လိုင်းမှာမိုင်းထောင်တယ်။မိုင်းထောင်တယ်ဆိုတော့ကျွန်တော်တို့မေမနေငံဖေးမှာဒီတူနဲ့မှအဆက်တွေလုံးလုံးမရတော့ဘူး။ဆိုတော့ကျွန်တော်တို့ပြည်တော်မှဆက်လက်နေနေဆိုလည်းဘာမှမထိုးတော့ဘူး။အဲ့ဒါကြောင့်ကျွန်တော်ကကြောက်တာ။
မြောင်းလိုင်းဆိုတာကသွားလာရခက်ခဲပြီးလူသာသွားနိုင်တဲ့လမ်းမျိုးဖြစ်ပြီးတော့နွားလန်းဆိုတာကတော့နွားလဲမောင်းနေလို့ရတဲ့လမ်းမျိုးဖြစ်ပါတယ်။ရခိုင်တက်မတော်အေးအေးမှာပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့ရွာသားတွေရဲ့ပြောဆိုမှုကိုညှင်းပယ်ပါတယ်
။ဟုတ်ဒီဟာကတော့လုံးဝတကယ်အမှားတွေပဲ။နော်ကျွန်တော်တို့ကရွာသားတွေစီကနေပြီးတော့အဲ့လိုမျိုးဒီဈေးကတွေဒီအာဓမတောင်းနေဆိုတာကျွန်တော်တို့ကလုံးဝမရှိဘူး။ဟုတ်ကဲ့ဟာကိုမဆိုကျွန်တော်တို့မှတရားတန်ကြီးသိပြီးတော့မှအဝေယူဖို့အတွက်ပဲကျွန်တော်တို့မှဒါဟိုနိုင်ငံထားတာရှိတယ်တကယ်လည်းပဲအဲ့ဒီအတိုင်းမ လုံးဆောင်နေကြတာရှိတယ်။ဂျာသားစီကကျွန်တော်တို့ဘေးအခုပုံမှာကျွန်တော်တို့ဘက်ကနေပြီးတော့အဲ့လိုမျိုးဟိုအာရမတောင်းဖြစ်ဆိုတာမရှိဘူး။တကယ်လို့တရားရောက်ကတခုခုလုံးမယ်ဆိုလို့ရှိရင်ဟိုအသက်တွေအထောက်အထားအခိုင်အမာနဲ့ကျွန်တော်တို့စီမှာလာပြီးတော့တင်ပြပါ။အဲ့ဒီ PC ရဲ့နှစ်ဆက်တံဖိုးကိုကျွန်တော်တို့ပြန်ယူပေးမယ်ဆိုတာကျွန်တော်တို့ကဟိုအချိန်ကြီးပြောထားပြီးသားရှိတယ်။ဘုံထောင်တာလုံးဝမရှိဘူးပြကျွန်တော်တို့အဲ့ဒီလိုဒီရွာတွေထဲမှာဘုံထောင်တာတို့အဲ့ဒီလိုမျိုးကျွန်တော်တို့မှလုံးဝမလုပ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီဒေသခံပြည်သူတွေဟာကျွန်တော်တို့ရဲ့ပြည်သူတွေဖြစ်တယ်။အဲ့ဒီပြည်သူတွေထိခိုက်မဲ့ဒိဋ္ဌိဟူသောကြောင့်ကျွန်တော်တို့အပြေးတိုင်းရှောင်တာ
။ဟုတ်ပြီလား။ဟုတ်ပါတယ်။
စစ်ပေးဆောင်တွေကမိစာရွာကိုရောက်ရှိလာပေမဲ့သူတို့ရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးစိတ်ပူပန်နေကြရပါတယ်။မိစာရွာမှာစစ်ပေးဆောင်တွေကိုဦးဆောင်သူတာဝန်ခံဦးထွန်းတန်းက
ဟုတ်ကဲ့အခုလက်ရှိကတော့ကျွန်တော်တို့ကစောက်ဝင်နေရေးပေါ့နော်ဒီဆိုင်ကြီးကဆိုတော့ဒီနေရာမှာကျွန်တော်တို့ဒီအောက်ထက်ကဆိုလို့ရှိရင်ဝေလို့မရတော့ဘူး။ဒါမဲ့ကျွန်တော်တို့အိန္ဒိယနဲ့ဝေတော့ဝေတယ်ဒါမဲ့ကျွန်တော်တို့အိန္ဒိယမှာတယောက်စာနှစ်ယောက်စာဖားစာငါးတော်တော်ရင်းနေတိအိစာနှိအိစာလာပေါ်တော့အဲ့လိုမျိုးဝေလာတာရှိတယ်။ဒါမဲ့အိန္ဒိယမှာလည်းအများကြီးရောင်းလို့မရှိဘူး။အများကြီးတော့ဝေလို့မရဘူး။အဲ့လိုမျိုးနဲ့ပဲလုပ်ပေးနေရတယ
်။စစ်ပေးဆောင်တွေကလက်တလုံးမှာတော့စားဝတ်နေရေးအတွက်မိစာကြေးရွာခံနေရဲ့အလောက်ကိုင်းတွေကိုကူညီလောက်ကိုင်းပေးနေတယ်လို့သူတို့ဘက်ကလည်းအပြန်အလှန်အားဖြင့်စားစရာတွေပေးတာတွေရှိတယ်လို့ဆိုပါတယ်။ပလောဝမြို့နယ်အုပ်ချုပ်ရေးမှူးရုံးကတော့မိစာစစ်ပေးဆောင်တွေရှိတဲ့နေရာကိုဆန့်အကူအညီနှက်ခါပေးမှုတယ်လို့စစ်ပေးဆောင်တွေကဆိုပါတယ်။ဒါပေမဲ့လက်ရှိချိန်မှာတော့ပလောဝကနေဆန့်အကူအညီထပ်မံမရရှိဘူးလို့လည်းသိရပါတယ်။အဲဒီကြောင့်လည်းပတ်သက်ပြီးပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်က
ပြည်ပလာဟူဝါလာဆန့်ဦးစာကလေးရည်တက်ပွဲကတောက်လျှောက်ဒီနေ့ရှိဖြစ်တော့အမဆန်ကတယ်လို့မရဘူးဟူဝါပေါ့အကုန်ဝင်ထွက်မရှိဘူးပေါ့။အဲ့တော့ကျွန်တော်စီမှာရိတ်ခါပေးစရာလုံးဝကိုမရှိတာပေးဆောင်ရတော့ငဘူဝဲသူတို့ကူညီပြီးသားတွေရှိတယ်အဲ့ဒီရပဲသူတို့ဆက်ပြီးနေရေးမြို့ပေါ်မှာမဖြစ်မနေလို့အတက်ဟာပဲကျွန်တော်ကကူင်းကူနေသူကတော့လက်ရှိကျွန်တော်စီမှာလက်ဆံကိုမရှိတာတယ်လို့ရတဲ့ဒီကအနည်းနာပတ်ဝန်းကျင်ကရွာကလည်းရှိရဟာကိုသိသိနေတော့အဲ့လိုကြီးရကျေချုပ်တို့ဘာလို့လဲမရှိဘူးဒီမှာရှိပြီးသားအကုန်ပြောင်းလို့မရှိတော့ဘူးဝေးပြန်အောင်ရှိတော့ပြဲဥတော်ရှိရဲ့ချင်းနှလုံးတစ်ထောင်သုံးလုံးတစ်ထောင်ပြည့်ပန်လျှော့ချက်စားပြီးတော့ကျို့မိဖဆိုတော့သားသမီးလည်းတွေ့ရောဟောမိဖတော့ငတ်ခံတယ်ပေါ့သူရရအင်းနဲ့စီပြရတာအဲ့လိုတော့ချိုးကြည့်ရတော့ကြားတော့
မိစာကြည့်ရမှာလုံချုံရင်းနဲ့စားဝင်နေအခြေအနေတွေကြောင့်အခြားနေရာကိုပြောင်းရွှေ့ဖို့အတွက်စစ်ပေးဆောင်တချို့ကပြည်내အစိုးရဘက်ကတာဝန်ရှိတဲ့သူတွေကိုကူညီတောင်းခဲ့ပါတယ်အစိုးရအဖွဲ့ကဒုတိယသမရဥဟိနရီဘန်တီယူမွေးဖွားခဲ့တဲ့ထန်တလန်မြို့နယ်တိကီကျေးရွာမှာနေရာချထားပေးတဲ့အတွက်စစ်ပေးဆောင်စခန်းမှာအစည်းအဝေးထိုင်ပြီးတဲ့နောက်လူဦးရေ100ကျော်ကပြောင်းရွှေ့ဖို့သဘောတူခဲ့ပါတယ်။တိကီရွာကိုရောက်လာတဲ့အတွက်ငင်းငင်းချင်းချင်းနေရပေမဲ့လည်းစိန်ခေါ်မှုတွေကရှိနေပါတယ်။တိကီရွာကိုစစ်ပေးဆောင်ရမှာဦးဆောင်လာသူတဦးဖြစ်တဲ့ဦးကျော်စန်းက
လက်ရှိဒီမှာတော့ဒီနီးနေရေခက်ခဲစီတယ်ဒီကိစ္စရကဒီနေ့လေတပတ်လေးပါလို့ရှိဒီမလာလို့ဆိုတော့ရေလေတပတ်ကျော်ပြီးမလာတာဒီကလေးစီလေးတူသေးဆိုတော့အဝိဆောဆေရအများကြီးရှိတယ်ဆိုတော့ဒီနေ့လေဒီကလေးစီလေးတူသေးကျတော့ငါတကောမလေးထားတဲ့ချိန်မှာမိမရှိတော့လေအဲ့ဒါကြောင့်အခက်ခဲရှိတယ်ဒီမနီရာတော့ပြောတယ်ဘာကြောင့်ပြောလဲဆိုတော့ဒီကျွန်တော်တို့ပလဝမြုပ်နေမှနေတုန်းခါတော့စစ်ဖြစ်တယ်မန်တန်တို့ဘာလို့ကြားတယ်ကိုမတော်ရဆိုတော့အမေလည်းထွက်လာတယ်ဒီမှာရောက်လာတာနဲ့ဘာမှအတိုင်တို့ဘာလို့မကြတော့ဘူးဒီတော့မှဒီစာဝေးနေနဲ့ပတ်သက်ပြီးမှဒီမှာတော့ကိုကလေဒီအလို့တို့ဘာလို့လုံးမဆိုတော့ဒီမှာအဆင်ပြေတယ်လေဆရာမဆိုတော့ဒီမှာရောက်တာနဲ့စေတော့ပြောတာပေါ့
တကီးရွာကိုစီပေးဆောင်လာတဲ့သူတွေအတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကဆန်အဝတ်ထည်နဲ့စောင့်လေးလှူဒန်းပေးပါတယ်အေးစမ်းတဲ့ရွာကိုရောက်နေပေမဲ့လည်းအဲ့ဒီနေရာမှာမနေချင်သူတချို့ရှိပါတယ်။သူကတော့ကြောက်ပလင်ကျေးရွာကအဖွားဝေးတဲ့ပါ။သူမမှာမိသားစုဝင်တွေတိတ်ဆုံးသွားပြီဖြစ်တဲ့အတွက်လက်ရှိအချိန်မှာတော့ဆွေမျိုးတွေနဲ့အတူနေထိုင်ပါတယ
်။စတော့ဒီပေါင်းအင်းအာခဒီပေါင်းအင်းဒီဘောစီတဲ့
ရှင်။ကိုတည်တာကိုနေရာမဟုတ်တော့တွားရလာတာစားတော့ရတာအဆင်မပြေဘူး။ပြန်လို့ရရင်တော့ပြန်ချင်တယ်။ဟိုဘက်မှာလည်းအမျိုးတွေကြံသေးတယ်လေ။သူတို့ကလွမ်းတော့လွမ်းနေ။ဒါပေမဲ့ပြန်မရောက်နိုင်တော့ဘူးထင်တယ်ဒီမှာပဲအသက်ဆုံးရတော့မယ်နဲ့တူတယ် ချမမအသက်ရှင်တဲ့ဒါတယောက်တော့ကြံနေတယ်။ဒါကိုတွေ့ချင်တယ်အရန်တွေ့ချင်တယ်။ညာအိတ်လို့ရှိရင်တော့မှသူရှိတဲ့ဘက်ကိုပဲမျက်နှာလှည့်ပြီးအိတ်တယ်
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Hakka Post မှာကိုပါပွီ၊ဆလိုင်းတလွန်တေ၊ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးအတန်အပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ၊ SoundCloud ၊ YouTube ၊ iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒါရိုက်နေလိုက်စစ်စင်ကကျေးဇူးပါတယ်ရှင်ဒီဘက်မှာကတော့ကမ္ဘာနေရာအထုံများများမှာပေါ့နော်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့ငွေကြေးဈေးကွက်တွေမှာလည်းတိတိတသာထိခိုက်တာတွေကျဆင်းမှုတွေရှိနေတယ်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကလည်းတိုးလာနေတဲ့အခါကျတော့မြန်မာနိုင်ငံလိုနေရာမျိုးမှာလည်းဒီဗိုင်းရပ်စ်ကူးစက်မှုတွေကမရှိသေးဘူးလို့ထုတ်ပြန်ထားတာရှိပေမဲ့လို့အခုလိုမျိုးဒီကမ္ဘာနေရာအနှံ့မှာကပ်ရောဂါဘေးအဖြစ်နဲ့သတ်မှတ်ထားပြီးတော့မှဒီကြက်ကြက်ပြက်ပြက်ဖြစ်ပွားနေတဲ့ဒီကိုရိုနာကြက်တီချောင်းပေါ့နော်ဒီစီးပွားရေးအပေါ်ရိုက်ခတ်မှုတွေဘာတွေရှိနေသလဲမြန်မာနိုင်ငံမှာရောရိုက်ခတ်မှုကရောဘယ်လောက်ထိနောက်ပိုင်းမှာဆိုးလာနိုင်စရာတွေရှိမလဲဒီရိုက်ခတ်မှုတွေနည်းအောင်တာဝန်ရှိသူတွေအနေနဲ့ဘာတွေတုံ့ပြန်ကင်တွယ်ဆောင်ရွက်နိုင်မလဲဘာတွေပြင်ဆင်ထားနိုင်မလဲဆိုတာတွေကိုအဓိကဆွေးနွေးဖို့အတွက်ကျွန်မစီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာဒီပင်တိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူကတော့နှစ်ဦးရှိပါတယ်နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်ပါတယ်နောက်တဦးကတော့ဦးတေစာမောင်ဦးတေစာမောင်ကတော့ဒီငပ်ပလီကန်းကြီးက Pleasant View Resort ပိုင်ရှင်လည်းဖြစ်တယ်နောက်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတဦးပါဆိုတော့ကျွန်မအရင်ဦးဆုံးဦးမင်းခင်ကိုဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိဒီကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကတနေ့တခြားဒီပြန့်နှံ့မှုနှုံးနေရလဲဒါကမ္ဘာအနေအထားမှာတိတိတသားကိုတိုးလာနေတယ်မြန်မာဒီဒေသတွင်းဒီမြန်မာအိန္ဒိယနိုင်ငံတွေအပါအဝင်ပေါ့နော်အထူးသဖြင့်ဆိုတာတရုတ်နိုင်ငံမှာလည်းစဖြစ်ခဲ့ပြီးတော့ကူးစက်မှုအနှုံးအများဆုံးနဲ့သေဆုံးမှုအများဆုံးကလည်းအဲ့လိုနေရာမှာရှိနေတာဖြစ်တယ်ဒါပေမဲ့မြန်မာနိုင်ငံလိုနေရာမျိုးမှာဒီရောဂါမရှိဘူးလို့လက်ရှိအထိပေါ့နော်အတိပြုထားတာမရှိသေးပေမဲ့လို့လည်းဒီရောဂါပြန့်ပွားမှုကူးစက်ခံရမှာကိုစိုးရင်ရတဲ့အခြေအနေတွေเนาะကြိုတင်ကာကွယ်ဆောင်ရွက်မှုတွေလှုပ်ဆောင်နေရတာရှိတဲ့အခါကျတော့ဒီထဲမှာဆိုလို့ရှိရင်ဥမာခီးသွွာလာမှုတွေကိုကန့်တက်လိုက်တာလင်းခီးစင်တွေဟိုဖျက်သိမ်းလိုက်ရတာမျိုးတွေနောက်နေဆက်ဂိတ်တွေပိတ်လိုက်ရတာမျိုးတွေနောက်အထူးသဖြင့်မြန်မာနိုင်ငံဆိုတာကတရုတ်နိုင်ငံနဲ့ထိဆက်ပြီးတော့မှစီးပွားရေးလုပ်ငန်းတွေကိုအများအပြားလှုပ်ဆောင်နေရတာဆိုတော့အခုချိန်မှာဥမာဆက်ယုံပိတ်ပစ်လိုက်ရတာရှိတယ်ဆိုတဲ့အခြေအနေမျိုးတွေရှိနေတဲ့အခါကျတော့ဒီလက်ရှိအခြေအနေမှာဒီမြန်မာနိုင်ငံမှာရောစီးပွားရေးအရဘယ်လောက်အထိဟိုရိုက်ခတ်မှုတွေရှိနေသလဲဆိုတော့ရင်ဆုံးဦးမင်းခင်ဆွေးနွေးပေးပါလားရှင
့်ဟုတ်ကဲ့အခုကျွန်တော်တို့ဒီ novel coronavirus ပေါ့နော်ဒီ coronavirus အဖြစ်ကြောင့်ဟလာဒီကမ္ဘာလုံးမှာဟလာကမ္ဘာကယောဂါကြီးဖြစ်နေပြီဖြစ်နေတော့ကျွန်တော်တို့နိုင်ငံမှာတော့အတွေ့အသိဘူးလို့ပြောရမှာပေါ့နော်မရှိဘူးဆိုတာလေအဲ့တော့ဒါနဲ့ပတ်သက်လို့လူကြီးရေးစီးပွားရေးကအဆအဆအရာရာထိခိုက်နေတာတော့သိကြတယ်ဒီကတော့ကျွန်တော်တို့ဆရာဘယ်တော့လည်းဆက်ထိခိုက်နေပြီလဲဆိုတော့တရုတ်မှာတရုတ်နိုင်ငံမှာဒီယောဂါဆက်ဒီပိုးဆက်ပြီးတော့ကူးဆက်ပြီးတော့ယောဂါဆက်ဖြစ်ကလေးကကျွန်တော်တို့ကိုထိခိုက်နေတယ်အဲ့တော့ထိခိုက်တာမှာသူမြင်သားတဲ့အပိုင်းနဲ့အလွယ်တကူမမြင်သားတဲ့အပိုင်းနှစ်ပိုင်းရှိပါတယ်အလွယ်တကူမြင်သားတဲ့ထိခိုက်မှုတွေကတော့ဇမတ်တကတရုတ်နေဆက်ကိုကာကွယ်ရေးပေါ့ကျွန်တော်နိုင်ငံစီးပွားရေးရဲ့ဒီနိုင်ငံရဲ့ကုန်သွယ်မှုပမာဏရဲ့၄ဘုံတစ်ဘုံလောက်ကိုရှိတဲ့နေဆက်ကုန်သွယ်ရေးမှလာပြီးတော့ဆက်မတိထိနေပါတယ်။နောက်ဝင်သားထင်သာရဲ့ဘက်ကအခုလည်းအထည်ချုပ်တည်။နောက်ပြီးတော့ဒီခီးသွွားလုပ်ငန်းတွေပေါ့နော်။ဒီလိုရောအစောပိုင်းရောဒီဘက်ခီးသွွားလုပ်ငန်းပေါ့နော်။အခုနောက်ပိုင်းဆိုရင်ဒီဘက်ခီးသွွားလုပ်ငန်းတွေကိုချိန်ကျတယ်။နောက်ပြီးတော့အခုကျွန်တော်တို့ဒါကိုကြိုတည်ပြင်းနေနေလေလူကြီးလူဝေးတွေကိုဟိုထိချိုးရတဲ့ခါကျတော့လူတွေအပြောင်းအလဲနဲ့ထိခိုက်မှုကဒီဖျားပွဲတော်တွေနော် တခြားအချိန်ကလည်းကျွန်တော်တို့စီမံပွဲတော်ရာဒီကိုအဲ့တော့ဒီပွဲတော်ဒီကိုအားကိုးပြီးတော့ဟိုစိုက်ချင်ပြောချင်အလုံးမှာဟိုသူရှာရတယ်ဟိုအောက်ခြေလူတန်းသားတွေပေါ့နော်အဲ့ဒီလူတန်းသားတွေအများကြီးဟိုဖြိခိုက်တယ်ဒါမဲ့ဒါကိုပြောနေတယ်ဒါပြဘရားကိုဘယ်လိုကြိုက်ဖြစ်ရှင်းမလဲဆိုကြတာလေကျွန်တော်ပြောလဲဆိုတာမတွေ့သေးဘူးအဲ့ဒါအပြင်စီဝါရေးတိုင်းပြည်စီဝါရေးတရားလုံးကိုမျိုးမျိုးစုံနဲ့ပေါ့တိုင်းရိုက်တော့၎င်းစေဝိုက်တော့၎င်းနော်ထိခိုက်တာတွေရှိနေပါပြီနော်အဲ့ဒီထိခိုက်တာမှလေပြောကြရရှိတာကဒီယောဂပုဂ္ဂိုလ်ဆက်မှုဒီ COVID-19 ယောဂဖြစ်ပွားတဲ့အပေါ်မှာနော်ဘယ်လိုရှိနေသုံးသပ်ပြီးတော့ပြင်ဆင်မလဲနော်မကြောက်တတ်ကြဘူးကျွန်တော်တို့မှများတော့ဖြစ်မကြောက်တတ်ဘူးဆိုတာကနော်ဘယ်လိုကြောက်ရမလဲဘယ်လောက်ထိကြောက်ရမလဲဘာဒီကြောက်ရမလဲဆိုတာကိုစီးပွားရေးလောကအပါဝင်နော်မြေပေတီတီကန္ဓာအသီးကြီးကကိုအချက်ပိုင်းထိပေါ့နော်လုံးတော့မချင်းနေနိုင်ဘူးမချင်းနေနိုင်ဘူးလို့ကျွန်တော်ယူဆတယ်နော်အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ဟိုဖြစ်ရအောင်တုံ့ပြန်မှုလို့လေဘာဒီဖြစ်လာနိုင်လဲပေါ့နော်ဘာဒီဖြစ်လာနိုင်လဲဆိုတဲ့ပုံမှာလေလက်တွေ့ဟိုအခြေအနေကိုပထမဆုံးနော်အမြန်ဆုံးနဲ့ပထမဆုံးတရားလို့ဖွင့်လို့ပါ
ဟုတ်ကဲ့ပါဆရာဒါကိုနောက်ပိုင်းမှာချောင်းဆွေးနွေးတင်ပါတယ်ဆရာထောက်ပြတယ်လို့ပေါ့နော်မကြောက်တတ်ကြတဲ့အခါမှာချုပ်တင်ပြင်ဆင်မှုတွေကလည်းအားနည်းနိုင်ပါတယ်ဒီအခါမှာပို့ပြီးတော့ရိုက်ခတ်မှုတွေနောက်ပိုင်းမှာပိုဆိုးလာနိုင်ပွဲရှိမယ်လို့လည်းထင်ပါတယ်ဆိုတော့ဘယ်လောက်ထိဆိုးလာနိုင်ပွဲရှိသလဲဆိုတာတွေဒီအပေါ်မှာဘယ်လိုကင်တွယ်တင်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာဆွေးနွေးပေးစေချင်ပါတယ်အခုကျွန်မဟိုဥတီစားမအောင်လို့လည်းတစ်ချက်မေးချင်ပါတယ်ဥတီစားမအောင်လက်ရှိမှာလည်းဒါခီးသွားဟိုတယ်နဲ့ခီးသွားလုပ်ငန်းကိုကိုယ်တိုင်လုပ်ကင်နေတဲ့သူတယောက်ဖြစ်တဲ့အခါကျတော့အခုဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့တရုတ်မှာဒီဇင်ဘာကစတွေ့ရဲနောက်ပိုင်းမှာအခုနိုင်ငံတွေကိုပြန်လာတယ်ဆိုတော့အဲ့ဒီအချိန်ကစပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိဒီခေါတန်နဲ့ခီးသွွားလုပ်ငန်းမှာပေါ့နော်တိတိတတ်တာအပြောင်းလဲဒီရဲ့ကိုရိုနာကြောင့်မို့လို့ဒီဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်မို့ရိုက်ခတ်မှုပေါ့ဗောတိတိတတ်တာအပြောင်းလဲဘာတွေတွေ့ရလဲဥတည်စားမောင်တို့လုပ်ငန်းတွေမှာကောဟိုအပြောင်းလဲပေါ့နော်ဒီဟိုလှုပ်လိုက်ရတာမျိုးတွေဘလို့အခြေအနေတွေရှိတယ်လဲဆိုတော့နည်းနည်းတော့ပြောပြပေးပါရှင
်ဟုတ်ကဲ့ဒီအခုCOVID-19 နဲ့ပတ်သက်လို့ပေါ့နော်လုံးခဲ့တဲ့ဒီဇင်ဘာလလောက်ကတည်းကစပြီးတော့ကျွန်တော်တို့စီမှာအရင်ဆုံးဒီ reservation တွေပေါ့နော်အဲ့ဒါကြီးကစပြီးတော့ဟိုကြာလာတာပေါ့နော်နောက်တစ်ခါပြီးတော့မှအခုတက်တလုံးမှာတော့ပြင် cancellation တွေဖြစ်လာတယ်ဖြစ်တာတွေတော်တော်များလာပါတယ်အဲ့တော့ဟိုနိုင်ရှင်ပြီးပြောရမယ်ဆိုလို့ရှိရင်မနစ်ကဒီလိုအချိန်မှာဆိုရင်ကျွန်တော်တို့စီမှာရှိတဲ့ဒီဧည့်သည်ဝင်ရောက်မှုနှုန်းရဲ့တော့ဝက်လောက်ကိုအခုဒီလာထဲမှာကြာသွားပါတယ်။နောက်လာမယ့်လဆိုလို့ရှိရင်လည်းပဲအဲဒီအပီလာအရင်တော့ဆိုရင်တော့ကျွန်တော်တို့ဒီတင်းညံကာလာပေါ့ခင်ဗျာ။အဲ့တော့ဟိုတယ်နဲ့ခီးတွားလုပ်ငန်းတွေအတွက်တကယ်ဟို peak ဆိုတဲ့အနေအထားမျိုးကနေပြီးတော့မှအခုရုတ်တရက်ဒီလိုကဘာနဲ့ရှင်ပြီးဖြစ်တဲ့ဒီယောဂကတ်ဆိုးကြီးချောင်းမို့လို့ဒီရက်ခတ်မှုဟာအင်မတန်ကိုဟိုကြီးမားပါတယ်။အခုဆိုရင်ကျွန်တော်တို့အပီလာမှာဆိုရင်20ရက်လောက်ထိပဲကျွန်တော်တို့ဧည့်တယ်ရှိပါတော့လေအဲ့ဒီနောက်ပိုင်းဧည့်တယ်ကျွန်တော်တို့မရှိတော့ပါဘူးဆိုတော့အဲ့ဒါတော့အဓိကအထင်သာမြင်တာရှိကြုံပေါ့နော်ဟုတ်ကဲ့
ဟိုအထူးသဖြင့်ဆိုလို့ရှိရင်နောက်ပိုင်းမှာလည်းဒီကဘာလက်ခီးသွားတွေလာကြတယ်ဆိုလို့ရှိရင်လည်းအာရှနိုင်ငံတွေကများတော့ဒီတရုတ်နိုင်ငံသားတွေကအများစုဆိုတာမျိုးဖြစ်လာတယ်ဒါပေမဲ့အခုဒီကိုရိုနာကြီးဖြစ်လိုက်တဲ့အခါမှာတော့ဒီဗိုင်းရပ်စ်တောင်မလို့အဲ့ဒါလည်းတိတိတတ်ကျဆင်းသွားတာတွေဖြစ်လာမယ်လို့ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဆစောလုံးကဆရာဦးမင်းခင်လည်းပြောသလိုပဲဒီကြိုတင်ပြင်ဆင်မှုအပိုင်းနေပေါ့နော်ဒီယောဂကအခုလက်ရှိမှာတော့ဆစောကပြောတဲ့ဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းလိုနေရာမျိုးတွေနေဆက်ကုံသွယ်ရေးတွေဒီဆက်ယုံလုပ်ငန်းတွေမှာထိခိုက်မှုတွေကတော့အခုချိန်မှာတိတိတတ်မြင်လာရပြီဆိုတော့ဒီဥစ္စာကဘယ်လောက်ထိထက်ပြီးတော့ဒီအချိန်တွေကိုဟိုမမကန်ကန်ထိညှိပြီးတော့မတုံ့ပြန်နိုင်ဘူးဆိုရင်ဘယ်လောက်ထိဆိုးသွားနိုင်တယ်လဲဆိုတဲ့အပေါ်မှာလည်းဆရာဦးမင်းခင်ကနည်းနည်းဆက်ပြီးတော့ဆွေးနွေးပေးပါရှင်
လို့တော့လည်းအလားအလာကြီးလို့ကျွန်တော်တို့မြင်နေရပြီ။ဟိုကုလကကျော်တဲ့ခရီးပွဲတော်အောက်ချေလူသားတွေနောက်ပြီးတော့ကုလအဖေကျုပ်အပါဝင်ဆက်ရုံလုံရုံကြီးကအလုပ်သမားတွေဟိုဒုက္ခရောက်တာကနောက်ဆက်ပြီးမှစီးပွားရေးလူမှုရေးတက်တယ်လိုက်လာနိုင်တယ်။နောက်တစ်ခုရှိတာကကျွန်တော်တို့ပြောတဲ့စကားတစ်ခုရှိတယ်။ဘူဟန်နဲ့ဆိုတဲ့ယောဂါကပူပန်တဲ့ယောဂါကူတာဆက်မကြောက်တတ်တာပေါ့။ဟုတ
်ကဲ့။
အဲ့ဒီကတစ်ခုရှိတယ်။ပို့ပြီးတော့ဟလာဟိုလိုအပ်တာကိုပို့ပြီးတော့တုတ်ပြတာမျိုးရှိတယ်လို့ ก็มีการที่บอกมาอันนี้ทุกเดือนเดือนเดียวสี่วันสามวันโอ้ที่บริเวณเนี่ยโอ้คู่อันนี้ที่เนี่ยบ่เลยที่เนี่ยจูบเนี่ยทุกอย่างเลยชิ้นเลยแต่ก็จะไม่รู้สี่วันเลยมันก็จะช้ากันอะไรที่เนี่ยยี่เนี่ยยี่ก็มาเลยชิ้นเลยก็เอริอันเลยที่เราต้องสู้อย่างนี้เลยคุณรู้จักหรือไม่ก็เป็นรถที่ได้มาเลยที่ยามาสู้ในเนี่ยชิ้นเนี่ยเราตลอดข้ามมาแค่เดียว
โอเค
ก็เพราะตัวนี้พี่ในเนี่ยชิ้นเนี่ยเนาะจะรู้ว่าพี่นายเต้าไม่
သူတွေခေါ်ထားတာကိုလည်းကျမတို့အတလဲအလှည့်ပေးချင်ပါတယ်အခုအရင်ဆုံးကိုပိုင်းတော်ရှိလားမသိဘူးရှင်ကိုပိုင်းတော်မော်လမြိုင်ကနေပြီးတော့ပါဝင်ဆွေးနွေးကျင်တယ်လို့ပြောထားပါတယ်ကိုပိုင်းတော်ရှိပါလား
ရှိပါတယ်ဗျာရှိပါတ
ယ်ဟုတ်ကဲ့ကိုပိုင်းတော်ရှိကျမတို့အခုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့မြန်မာနိုင်ငံမှာဒီရောဂါပိုမတွေ့သေးဘူးဆိုပေမဲ့လည်းစီးပွားရေးအရရိုက်ခတ်မှုတွေတော့ရှိနေပြီလားပေါ့နော်ဘယ်လောက်ထိရှိနေသလဲကိုပိုင်းတော်ရောဘယ်လိုချင်ပါလဲဗာမြန်ပါဝင်မြန်မာဆွေးနွေးချင်ပါလဲရှင
်ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်မယ်ဆိုရင်စီးပွားရေးနဲ့လက်တော်ထိခိုက်တာရှိလို့တစ်ဖက်ကလည်းဟိုတောင်းမိအောင်တောင်းကြောင့်လက်ကမောင်းဆက်တယ်လို့ပေါ့မှာစမီကဲမတ်တွေ50လောက်ခင်မကြောင့်300ရောက်လို့ရအောင်900ရောက်လို့ရအောင်တစ်ဆက်ကလည်းအဲ့ဒါမျိုးကြီးဖြစ်လာတယ်အဲဆေးရနေတတ်လဲပတ်ဖို့မှုတွေနဲ့ကြည့်လို့ဆိုရင်လည်းဒီလိုဒီသားတွေအားကိုးရတဲ့တိုင်းတန်တွေပတ်ဖို့မှုတွေမရှိနိုင်ဘူးတိုးတင်းဦးလည်းဆိုတဲ့ဒီချိန်ကြီးအရင်တော့ထွက်ပြီးပရိုက်တာပစီကိုအားကိုးအားထားပြရနေတာတော့လေသားမျိုးပေါ့ပဲရှိသေးတယ်ကိုနိုင်ငံတော်အနေနဲ့ဒီပေါ်ကာလစီမံချက်နဲ့တခြားနိုင်ငံတွေပေါ်တော့မဆိုင်ဘူးလို့ပြောပြနိုင်ငံတွေဒီပေါ်ကာလကိုရိုနာဗိုင်းရပ်စ်ကအမ်မြေအိုဘီအန်နဲ့ချီပြီးတော့ဘလောက်ထောက်တော့မယ်နိုင်ငံတော်ပြည်နယ်ပြည်ညာတာမျိုးတွေရှိတယ်ဒီနိုင်ငံမှာကြတော့မြန်မာနိုင်ငံမှာကြတော့ဒီနေသားမျိုးမရှိကြတော့ဒီလိုတော့လည်းတော်နဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အမြင်လောက်ပြည်ညာမြင်လောက်နဲ့ဟိုကောက်ကမှုပြည်နေရတယ်အဲ့တော့မလုံလောက်တဲ့တိုင်းကတခုပြည်နယ်လို့မြင်ပါတယ်စီးပွားရေးနေကြတော့ကိုယ်တိုင်နဲ့တွေတွေမှာဟိုစားတောင်းဆုံးတဲ့ပေါ့ခြေကံလူတန်းစားစားတော့ကိုယ်တိုင်ဆန်စီဖေးစားဒီချက်ပေါ်နဲ့စားရစီကတချို့နေရာမှာတော့လေးကိုခုန်တက်သွားတယ်စားနေတာစားဖြစ်သွားတာမျိုးရှိတယ်အဲ့ဒါမျိုးကိုဟိုသူရတဲ့ပြန်လေးဘယ်လိုများဖိချုပ်ပြီးတော့ဖြစ်စီအဒီမဟုတ်ပတ်ဖို့ဒီနဲ့ပတ်ဖို့တဲ့နေရာတွေနိုင်ငံတော်ကနေပြီးတော့ကျန်တဲ့ရောင်းချမနေတာမျိုးတွေစီစဉ်ပေးပြတော့မြင်ပါလေ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုပိုင်းတော်ကျေးဇူးများကြီးတင်ပါတယ်အခုလိုဆွေးနွေးပေးတာဒါတော့စစောတုန်းကလည်းဆရာဦးမင်းခင်ထောက်ပြတယ်လို့ပဲကြိုတင်ပြင်ဆင်မှုကင်ပယ်မှုဘိုင်းမှာအားနေတယ်ဆိုတာကိုဟိုမြင်တဲ့သဘောလည်းရှိပါတယ်နောက်ဒီမှာကျွန်တော်တို့စီကိုဒီ Facebook ပေါ်မှာလာပြီးတော့ comment ရေးထားတဲ့သူတွေပေါ့နော်အဲ့ထဲမှာလည်းတရားကပြပြောလဲဆိုရင်တော့ coronavirus ကပ်ရောဂါကြားရောက်တာကြောင့်မလို့တဲ့စီးပွားရေးထိခိုက်ကျဆင်းလာမှာကတော့အသေးချာဖြစ်လာမှာပါတဲ့သူကတော့အခုဖြစ်နေတယ်တော့မဟုတ်ပဲနဲ့ဖြစ်လာမှာပါတဲ့အခုလောလောဆယ်တောင်မှပဲစီးပွားရေးလက္ခဏာတခုဖြစ်တဲ့ကုန်စည်နှုန်းတွေမတန်တဆတက်လာတယ်လို့ပြောပါရတယ်။အဲဖီချန်ကပြောသည်တဖြည်းကို2800ကျပ်ဖြစ်နေပါပြီတဲ့။ဆိုတော့ဒါနေစဉ်လူတွေရဲ့နေစဉ်နေထိုင်မှုတွေမှာဒီစီးပွားရေးအရာထိခိုက်မှုတွေရှိနေတယ်ဆိုတော့ကိုဆွေးနွေးထားတာပါ။ဒါပေမဲ့နောက်တစ်ဦးကတော့ဖားချာငါးချာစားလို့ရပါတယ်။နာဂစ်တုံးကလည်း DSC တကောင်ပြောခဲ့တယ်လို့ပေါ့ဒိုးပြည်သူကထုံနေပါပြီတဲ့။နောက်တစ်ယောက်ကကြတော့အရိယာမေတော်ကြီးရှိနေတယ်။နောက်ပြီးတော့နိုင်ငံခြားသားအကြံပေးအယောက်90လောက်ကိုဒေါ်လာနဲ့ပေးပြီးတော့ခံထားတာ။စီးပွားရေးကတိုးတက်လာဖို့ပဲရှိတယ်။နောက်ပြီးတော့စီးပွားရေးပညာရှင်ကြီးကွီဖြိုးလည်းရှိတယ်လေတဲ့။ဘာကြောင့်ထက်ကြောက်စရာရှိသလဲတဲ့ဆိုပြီးတော့ဒီနောက်ပိုင်းရေးထားတဲ့နှစ်ယောက်ကတော့တယော်ပြီးရေးပုံလည်းရပါတယ်။အရိယာမေတော်ကြီးဆိုတာလည်းဘယ်သူဟိုသူအတိအကျရည်ညွှန်းကျင်တယ်တော့ကျွန်မမပြောနိုင်ပါဘူးမပြောတတ်ပါဘူး။အစိုးရအနေနဲ့သူတို့အနေနဲ့ကတော့ဒါထိရရောက်ကံတွယ်မှုမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ယူဆပြီးတော့တယော်ရေးပုံရတယ်လို့ထင်ပါတယ်။ဆရာဦးမင်းခင်ကိုကျမဒီ comment အနေနဲ့ရောဆက်ဆက်ပြီးတော့ဖြေပေးစေချင်တာကအခုလက်ရှိဒီကင်တွယ်မှုတွေမှာဒီတက်ပို့ပြီးတော့ထိရောက်အောင်ပေါ့နော်ဟိုဆစောကတော်ရချင်းလည်းပြောသွားတယ်ဒီကင်တွယ်မှုဘိုင်းမှာချူတင်ပြင်ဆင်မှုဘိုင်းအားနည်းနေတာတွေဒါတွေမှာပို့ပြီးတော့ထိရောက်ရောက်အချိန်လေးကစိုးလာနိုင်နေဆိုတော့ခံမှန်းလို့ရနေပြီဒီလိုနေထားမျိုးမှာဘယ်လိုချူတင်ပြင်ဆင်မှုတွေနဲ့တုံ့ပြန်ကင်တွယ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆရာ
ဒီရမှာကျွန်တော်ဆရာကလေးစီလာပြီးပြန်လို့လုပ်နေလို့ဆိုတော့ဒါတက်တော့ဒီကျင်းနေလို့ရပါတော့ဆရာကဒီဒုတော့အောင်သူပူပန်နေဆရာအာထုပ်တယ်ဆိုတာတော့ကျွန်တော်တို့သိနေရတယ်ပြီးတော့ဟိုခါလိုက်ဖြစ်မှုတာတွေတော့ကျွန်တော်တို့ဆိုတာဖြစ်တယ်ဒါထပ်ဆရာကြီးရဲ့ ဥစ္စာမှာပေါ့နော်ဒါနဲ့အခက်ခဲရပါလို့ဆိုရန်လျားတယ်ကျွန်တော်တို့ရန်လျားကိုလုံးလုံးမပြောင်းနိုင်တဲ့အခါကျတော့ဖြစ်ရမှုကအားခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဘယ်လိုအစိုးရကြိုးထားမလဲဆိုတာကဒီနေရာမှာအရေးကြီးဆုံးနေကုန်မယ်ဆိုတော့ဒီကနေ့ကျန်းစာကိုရှင်းမယ်ဆိုရင်တော့ဟို theory တွေဟိုလာကျတဲ့ဒီနေရာရတိုင်းနေတဲ့လက်တွေ့ဘာဖြစ်နေတယ်လက်တွေ့ဖြစ်နေတာကိုဘယ်လိုတုံ့ပြန်မလဲတုံ့ဘာကိုဦးစားပေးမလဲဒါတွေကပို့ပြီးတော့အရေးကြီးပါတယ်အဲ့တော့ချုပ်ပြောလို့ရှိတယ်လုပ်ကြကြပုံသားလေးအစိုးရကဖောက်ခက်နိုင်ပြီးတော့လုပ်တယ်အဲ့လိုဖောက်ခက်နိုင်ပြီးတော့ခုနကပြောသေးတယ်ဟိုကျွန်တော်လူမျိုးတွေကျွန်တော်တိုင်းပြည်သားတွေအနေနဲ့ဟိုခံနိုင်ရှိတယ်ဆိုတာအမှန်နဲ့အဲ့ဒီလိုအခြေအနေဒီပုံမှာမူတည်ပြီးတော့နော်ဟိုလဲပတ်နိုင်လို့ပေါ့နော်အဲ့ဒါကိုအားထုတ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာ
နောက်တစ်ခုပြောချင်တယ
်ဟုတ်ကဲ့ပြောပါဆရာပြောပါတော
့ဟုတ်ကဲ့နောက်တစ်ခုပြောချင်တာကခုနတက်ရောက်မှုဒီမှာကျွန်တော်တို့ဖြစ်နေတာရှိတယ်ကျူတင်တာဝဲလေးကိစ္စဥပမာနှာခေါင်းစီးပေါ့ max ပေါ့နှာခေါင်းစီးဆိုရင်လက်ကို1500တန်းကအခု3000ဖြစ်သွားပြီတိတိချာမရဘူးနော်စောင်းစီစောင်းစီပုံမှန်တန်းတစ်ထောင်1500နှစ်ထောင်ဈေးကထင်မှာဈေးပြန်ရောင်းဝယ်ဖြစ်တာကတန်း4000က5000ဖြစ်သွားတယ်ဒါကနမူနာပေါ့နော်စီးပွားရေးရဟိုအမြတ်ထုတ်ဖို့ကြိုးစားလေးဟာပြီပေါ့ဒါမျိုးတွေကိုကျွန်တော်တို့ကတစ်ဖက်ကကာဝယ်မှုဒီလိုဒီလိုကိစ္စမှာဒီလိုလေးဖြစ်နေတယ်ဆိုတာကိုကျွန်တော်သိနေတယ်ဒီနှာခေါင်းကြီးတွေကကျမကြီးဝန်ထမ်းတွေတကယ်ခြေတန်းတိုက်တော့ဝင်လေကျမကြီးဝန်ထမ်းတွေအတွက်ဟိုအရှိမဖြစ်ဆိုတာကိုကြိုတင်ကာကွယ်ဖို့ခုနကစီးပွားရေးပါရီကဏ္ဍအသေးသေးမှဟိုအမျက်ထုတ်လာမယ်အရင်ကြီးကြီးနဲ့မျက်ထုတ်လာမယ်ဟာလေကျွန်တော်တို့ဟိုလက်တွေ့အခြေအနေကိုသိနေပြီးတော့တုံ့ပြန်လိုက်လို့အင်တာရေးကြည့်ပါတယ်
ဟုတ်ကဲ့ပါဆရာဒီအမေရိကန်လိုနိုင်ငံကြီးတွေအပါဝင်ပေါ့နော်ဒီအခုလက်ရှိဒီယောဂါဖြစ်ပွားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လည်းစီးပွားရေးကြက်ကကြီးတဲ့အခါကျတော့ရိုက်ခတ်မှုကကြီးတဲ့အခါကျတော့အရေးပေါ်ကော်မတီတွေဖွဲ့အရေးပေါ်ဟိုတုံ့ပြန်ကင်တွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့မှဒါသမရတွေကိုယ်တိုင်ညွှန်ကြားချက်တွေထုတ်ပြီးတော့မှအထူးရောက်လုပ်နေတာတွေကတော့ဒီနိုင်ငံတွေမှာတော့ရှိတာပေါ့နော်မှဗဟိုဘဏ်ကနေပြီးတော့မှအတူနှုံးတတ်မှတ်နှုံးတွေချပေးလိုက်တာအပါအဝင်အရေးပေါ်ချင်းနေကြတယ်ဆိုလို့ရှိရင်လည်းစောစောကဆရာဦးမင်းခင်ပြောပြသလိုထောက်ပြတဲ့အချက်တခုလိုပေါ့အခုဆိုရင်နှာခေါင်းစီးရေးဈေးတက်သွားတယ်ဆိုတဲ့ဟာမျိုးတွေကုန်စည်နှုံးတွေဈေးမတက်အောင်ဒီနိုင်ငံတွေမှာတော့ပြန်ပြီးတော့ထိန်းချုပ်ပေးထားတာတွေဒါမျိုးတွေအရေးပေါ်ချင်းနေကြပြီဆိုလို့ရှိရင်အဲကိုဒီ consumer ဒီစားသုံးသူတွေအတွက်ဟိုအဲ့လိုလှုပ်ချင်တိုင်းလှုပ်လို့မရတဲ့အခြေအနေဟန်တာထားရရှိတဲ့အပြင်ကိုပဲဒီအစိုးရနေပြီးတော့မှဒီဈေးကွက်ကြီးရမသွားအောင်ပြည်သူတွေကိုဘယ်လိုထောက်ပံ့ပေးနိုင်မလဲငွေကြေးလက်ထဲကိုဘယ်လိုထည့်ပေးနိုင်မလဲဆိုတာတွေကအစားဒီနိုင်ငံတွေမှာတော့ထိရောက်ကင်တွယ်နေရတယ်ရှိတာပေါ့လေဆိုတော့ကျွန်တော်ဟိုဦးတိစားမအောင်လည်းတစ်ချက်မေးချင်ပါတယ်ဒီဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမှာဟိုအခုလိုမျိုးဒီလိုမျိုးလုပ်ငန်းတွေမှာလက်ရှိအခြေအနေမှာပဲခီးတဲ့ကြီးကျသွားတယ်ကျသွားပြီဆိုတဲ့ဟိုကဝန်ဆောင်မှုပေးတဲ့သူတွေအတွက်လည်းဒါအလုပ်လက်မဲ့တွေဖြစ်လာဖို့ရှိလာမယ်ဒီလုပ်ငန်းတွေမှာလည်းဝင်ငွေထိခိုက်တာတွေရှိလာမယ်ဒီအပေါ်မှာအစိုးရအနေနဲ့ဘာလီလှုပ်ပေးတဲ့နယ်လို့ဒီကိုယ်တိုင်လုပ်ငန်းလုပ်နေတဲ့သူတယောက်အနေနဲ့ဒီချိန်မှာဘယ်လိုပံ့ပိုးမှုတွေလိုအပ်နေပါလဲရှင
်အဲအခုလက်တလုံးမှာတော့ကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့တရင်ချတာပေါ့နော်အခုဟိုလူမာရေးဝန်ကြီးဌာနကနေပြီးတော့မှဒီလူမှုဖလွန်ရေးနဲ့ပတ်သက်ပြီးတော့မှပေါ့နော်ကျွန်တော်တို့ဒီပေးသွင်းရမယ်ဒီဝင်ငွေပို့အဲ့လားတွေကိုကျွန်တော်တို့သုံးလဆိုင်ကပေးမှုရယ်ပေါ့နော်ပေးသွင်းပေးမယ်ဆိုရယ်အဲတရင်တွေခုထလာပါလေနောက်ပြီးတော့ဒီအသေးစားလက်စားလုပ်ငန်းတွေအတွက်ပေါ့နော်ကျွန်တော်တို့အခုနိုင်ငံတော်အဆင့်ပေါ့နော်အားနေပြီးတော့မှဒီဘီလီယံ100ပေါ့နော်အဲ့ဒါရေးပေါ်ရမငွေတတ်မှတ်ပြီးတော့မှအကူအညီပေးမယ်ဆိုတဲ့အားလေးပေါ့နော်ဒါလေးကကျွန်တော်တို့အလုံးအတွက်တော့ဘာပြောညှော်နှင်းချက်လေးတခုပေါ့နော်ဒါမဲ့အဲ့ဒီဟာတွေကိုတကယ်အကောင့်ထဲပေါ်လာဖို့ပေါ့နော်အဲ့ဒါအဲ့ဒါကြီးတော့ကျွန်တော်တို့ကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ပါရှင်ကျွန်မတဆက်သေးပဲနောက်ထပ်ဟိုပါဝင်ဆွေးနွေးမဲ့သူတယောက်ကိုဖိတ်ခေါ်ချင်ပါတယ်ကိုလမဝစ်ကွန်ဆင်ကနေပြီးတော့ကိုလမဆွေးနွေးနိုင်ပါတယ်မေးချင်တာရှင်လည်းမေးနိုင်ပါတယ်ရှင်
အော်ဒီကျေးဇူးအများကြီးတင်ပါတယ်ခက်ကြရတယ်အိန္ဒိယနေပြီးတော့အသံနှိမ့်နေတဲ့ဗီဒီယိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ဟိုဗမာပြည်မှာအခုချိန်ဒီမတွေ့အောင်ပြုလုပ်ပေးနေကြတဲ့ကျွန်မရဲ့ဝန်ထမ်းအနေနဲ့နော်ပီတီကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ဟိုဗမာပြည်မှာမရှိဘူးဆိုတာတော့ကျွန်တော်တော့ဆက်ကျွန်တော်ဗီဒီယိုမှာကုန်နေရပါတယ်အဲ့တော့ပြောချင်တာတော့ရှိပါတယ်ပြောချင်တာဟိုအခုကတ်ပေါ့ဗျာဒုက္ခနာကတ်ဆိုတာဟိုကဘာကတ်ယောဂါကြီးဖြစ်နေပြီအဲ့ဒီနောက်ဆက်တွဲရတော့ဟိုယောဂနာကနောက်မှာဒုက္ခနာကဆိုတော့ငါမှု မှုတွေကကျွန်တော်တို့ဒီမှာလည်းရှိလာပါတယ်။ငါတို့တည်းဆိုတာအစာရစာပြတ်လတ်လို့ဝယ်မရပြည့်မရတွေရှိလာပါတယ်။အဲဒီနောက်မှာကျွန်တော်ဆွေးစေဟိုဘီဝေးကလည်းဆွေးလေးဒါရာဒီကယောဂနဲ့ခုငါမှုနောက်တစ်ခုကိုတတနာကဆိုတဲ့ဟိုတက်ဖက်မှုမဖြစ်ပါခင်လို့ဆိုတော့ဒါဆိုတော့ကျွန်တော်အခုဒီကျွန်တော်တို့မျိုးမအောင်အဲ၃မျိုးလောက်တကြိမ်နဲ့ဖြစ်လာတယ်။အဲ့ဒါအမှန်ကြောက်ရွံ့ကောင်းပါတယ်။ဘာလို့ကလူကြီးတွေပြောသွားသလိုပဲကျွန်တော်တို့နိုင်ငံမှာနိုင်ငံတော်တိုင်းနိုင်ငံကိုယ်တိုင်ကပြောသွားတာအဲ့ဒီဟိုဆက်လက်ပွဲစည်းတဲ့ဒီလုံသမားတွေဆက်ချုပ်လုံသမားတွေထဲချုပ်လုံသမားတွေတော့ထိုင်းနိုင်ငံအလုံးစုံပြန်လာတဲ့အလုံသမားတွေအတွက်ဘာမှပြောထားတာမရှိပါဘူး။အဲ့ဒီလူတွေရဲ့စာဝတ်နေရေးကအလွန်ရေးကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုစပပြောသလိုဟိုဒီအမေရိကန်လိုထောက်ပံ့တာမရှိတဲ့အပြင်ကျွန်တော်တို့စီမှာနေပြန်တို့တွေနဲ့သွားနေရတဲ့လူတွေရဲ့ဈာထဲမှာဟိုစာဝတ်နေရေးကတနာလွန်ကြည့်ပါတယ်။ဥစ္စာထည့်ရပြောတယ်ဆာနာဖြိတ်ကဆံလုံလောက်ရှိပါတယ်လို့ပြောပေမဲ့အဲ့ဆံကိုဘယ်ပတ်စံနဲ့ဝယ်မှာလဲ။အဲ့ဒါအလွန်ရေးကြည့်ပါတယ်။အဲ့တော့နောက်တစ်ခုကရေးဘော်ချင်းတွေဆိုတော့ပြောသွားတဲ့အတွက်ရေးဘော်ချင်းတွေဆိုရင်တီစဲပြီးခဲ့တဲ့ဘက်ကပဲတီစဲမူလအချင်းတွေတိုင်းပြဖြစ်တဲ့အတွက်ကြောင့်ရေးဘော်ချင်းတွေဆိုဘလူလက်ထဲဝိသင်းကြီးရောက်သွားမယ်ဆိုတာလည်းလူတန်းသိပါတယ်။အဲ့တော့အားလုံးအချင်းရအောင်တုံးတက်ပြီးတော့အချင်းကလူတန်းစားတွေအတွက်အလွန်ဆုံးအခုကျန်စားပြီးတော့ကျွန်တော်လာဆိုရင်တော့အခုအချင်းကလူတန်းစားတွေစမ်းနေအလကားပေးလိုက်ပါဗျာ။အဲ့လိုစဉ်းစားတင်ပါတယ်လို့ကျွန်တော်
အကြံပြုပါတယ်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကုလားမကျေးဇူးအများကြီးတင်ပါတယ်အဲ့လိုလုံနိုင်ရင်တော့လည်းအကောင်းဆုံးပေါ့နော်ကျွန်တော်တစ်ဆက်ထဲမှာပဲကျွန်တော်တို့စီကိုအာစာနဲ့ရေးသားပြီးတော့ဆွေးနွေးထားတဲ့အဲဦးစိန်မမိထီလာကဆွေးနွေးထားတာကိုလည်းတစ်ချက်သေးတခါလေးမတ်စုမွန်ကဖတ်ပြထားပါတယ်တစ်ချက်နောက်ထောင်ကြည့်ပါအောင်ရှင့်
စီးပွားရေးရိုက်ခတ်မှုအများဆုံးခံရတာကတော့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဖြန့်မြူးမှုပါပဲကြက်တဲသွားမှနဲ့ရော်နေကြဆင်းသွားမှကတော့အဆိုးအညာဆုံးပါဘာကြောင့်လဲဆိုတော့ပြည်သူအများစုကစိုးရိမ်မှုတွေနဲ့ဝယ်ယူစုဆောင်တိုးလောင်နေကြတာပဲဖြစ်ပါတယ်။ COVID-19 ကရက်ရက်ရှည်လေးအခက်အခဲတွေ့ရလေးဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံမှာဒီလိုစီးပွားရေးရိုက်ခတ်မှုနဲ့အောင်လုပ်တင်နေထင်တာကတော့ပြည်သူတွေကအစိုးရိမ်လွန်ပြီးတော့တစ်လစာနှစ်လစာလုံလောက်ယုံထက်ပို့ပြီးတော့စားတောက်ကုန်တွေဝယ်ယူစုဆောင်တိုးလောင်တာတွေမလုပ်ဖို့။ကုန်တယ်ပွဲစားတွေကကုန်ပစ္စည်းတွေတိုးလောင်ပြီးတော့ဈေးကစားတာတွေကိုတားဆီးအရေးယူဖို့ကိုယ်တိုင်ရောက်ဝယ်မှုမှာအန္တရာယ်မဖြစ်လောက်တဲ့နည်းနဲ့တွင်းကုန်ထုတ်ကုန်တွေကိုခွင့်ပြုနိုင်မှုအခွန်အတုပ်တွေကိုရှော့ချဆွဲဆောင်မှုတွေကိုပညာပေးတာရောအရေးယူမှုတွေပါလုပ်တဲ့လို့ထင်ပါတယ်။အဲ့ဒီလိုမျိုးလုပ်နိုင်မှုအစိုးရနဲ့ကုန်တယ်ကြီးများအသင်းတို့ညှိနှိုင်းပြီးတော့စီမံဆောင်ရွက်ဖို့လုပ်ပေးရမယ်လို့ထင်ပါကြောင်းခင်ဗျာဆိုပြီးဥစိန်မောင်မိတ်ထီတာကရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီကျမတို့ကိုစာနဲ့ပဲပြောဒီမှာလာပြီးတော့ comment ရေးတဲ့သူတွေပြောတဲ့သူတွေအများစုကတော့အကုန်လုံးကတော့လက်ရှိမှာဒီရိုက်ခတ်မှုကတော့တိတတာတွေ့လာရတာတွေရှိတယ်ဆိုတော့အခက်ခဲတွေကပို့ပြီးတော့ရက်ရေရှည်ဖြစ်လာလေပို့ပြီးတော့ထိခိုက်ဖို့ပဲရှိတယ်ဆိုတာတွေကိုပဲအဓိကဆွေးနွေးထားတာတွေ့ရပါတယ်ကျမတို့အခုဟိုအချိန်နောက်ဆုံးပိတ်မကုန်ခင်မှာပေါ့လေကျမဟိုဆရာဦးမင်းခင်ရောဦးတေစာမောင်ကိုရောဟိုနောက်ဆုံးအနေနဲ့ဆွေးနွေးပေးစီချင်တာကတော့ဒီလိုမျိုးအခြေအနေကကင်တယ်မှုတွေကမထီရဘူးဆိုရင်တော့ရှေ့လျှောက်မှာပိုဆိုးလာဖို့ပဲရှိတယ်ဆိုတဲ့အမြင်တွေပေါ့နော်ဆိုတော့အဲ့ဒါကဘလောက်ထိစိုးရင်စရာအခြေအနေဖြစ်လာနိုင်ပြီးတော့ဒီလက်ရှိကင်တယ်မှုတွေကအင်မတန်ကိုပဲတကယ်ကိုပဲစိုးရင်စရာရှိနေလားဒါမှမဟုတ်ထိထိရရကင်တယ်နိုင်မဲ့အလားလာကိုမြင်ရပါသလားရှင်တကယ်လို့ကင်တယ်နိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုဘယ်လိုပုံစံမျိုးနဲ့ကျော်လွှားနိုင်မလဲစည်ရတဲ့နိုင်ငံတစ်ခုဖြစ်တာရောနောက်ဆိုတော့တောက်ခံနိုင်ပါမလားပေါ့နော်ဆရာရဲ့အမြင်လေးအပိတ်ဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ကျွန်တော်တို့ခုနကပြောတဲ့အတိုင်းဟိုအစိုးရကတက်နိုင်ကြိုးစားနေပြီနေနေတဲ့ဆိုပေမဲ့မလို့လောက်တာတော့မှန်တယ်ဆိုတော့ကျွန်တော်ပြောတဲ့စကားအတိုင်းမကြောက်တတ်တဲ့ခြင်းမှာနိုင်ငံရေးအရာရောကဏ္ဍအသီးသီးပေါ့နော်စီစီးပွားရေးပြီးဆောင်နေတဲ့လူတွေလည်းမကြောက်တတ်တဲ့ခြင်းမှာပါနေတယ်ပါနေတော့ကျွန်တော်တို့အထုံးပြန်တိုင်းလေကျွန်တော်တို့ဟိုဒေါ်အောင်ဆက်စုကြည်ပြောတော့လေပြည်သူကအတိအကျဆိုလိုပဲကျွန်တော်တို့ရဲ့ push capital ဖြစ်တဲ့ဂိုက်ဒီပြည်သားကိုပဲအားကိုးရအောင်ပါပဲဆိုတော့ဂျက်ပြည့်အဲ့လိုအားကိုးပြီးတော့ဘယ်လိုလဲပတ်နိုင်လဲပေါ့နော်ဟုတ်လားအဲ့ဒီဟာကိုခုနကကျွန်တော်ပြောတဲ့ network အခြေအနေနဲ့ရှင်းပြီးတော့ဟိုအတက်နိုင်ဆုံးခုကံနဲ့လို့လို့နေနောက်တစ်ချက်ကကျွန်တော်ရဲ့အင်ဂျင်တိုက်ကြည့်လို့ရှိတယ်တရုတ်နိုင်ငံထိုင်းနိုင်ငံအိန္ဒိယနိုင်ငံနော်ဒီလိုနိုင်ငံလေးနဲ့ဟိုအလေးဆက်ဆုံးဟိုနိုင်ငံကြီးရဲ့လက်ချက်လက်လက်လုပ်ဆောင်မှုတွေပူးပေါင်းပြီးလုပ်နိုင်ရမယ်။ဒါကကျွန်တော်တို့ရဲ့ဟိုကျွန်တော်နိုင်ငံအတွက်ဟိုအသေးအရှင်းလို့ပွဲပြီးဆိုကျွန်တော်ယူဆတယ်ဆိုလိုတာဆိုတာကဟိုကျွန်တော်တို့မမှန်းနိုင်အောင်ဆွေးနွေးခြင်းနဲ့ပြုလုပ်နိုင်တယ်။အ
ဟုတ်ကဲ့ထိုက်တော့မှာတခါစီးပွားရေးကလိုဘယ်လိုဖြစ်ရှိမှုဖြစ်တာဖြစ်နေခါကျတော့ဟိုအတက်နိုင်ဆုံးဟိုလူတို့ကိုစီးအောင်ပြီးတော့သွားနိုင်ကြတာပဲဟိုကျွန်တော်တို့ကအကောင်းဆုံးအဖြစ်ရမယ်လို့ဆိုပါတယ်ဟုတ်ကဲ့ဆရာဦးမကင်ကျေးဇူးတင်ပါတယ်ရှင်ဦးတည်စားမောင်ဟိုလက်ဆွေးနေ့ကြီးတင်ပါတယ်ဒီခီးသွားလာမှုအရေးအတွက်တွေရော့သွားတာတို့အခုဦးတည်စားမောင်တို့လုပ်ငန်းမှာတိုက်ရိုက်
ลาลาแกบารีลุกทาบาเลยเช่นโอเคกูฉันรู้สุยาบาลุกเป็นเมเลสุราตะคูเรือเว้ยฉันรู้สร้างดีเอรามยมโหเป็นเนี่ยปอนะกูเพื่อจีจังกูตีสงมาอ่ะรอกูเพื่อจีด้วยมากูบารีลุกเต็มทะเลบารีลุกอ่ะเมเลสุราหาปอนะแล้วบาเวทเดียวกูฉันรู้ดูมีวิบันเนี่ยจำเป็นเลยเฮ้สุราสกามยุทธ์ทุกอะไรเลตุยปอนะลุยันเนี่ยตัดที่จับบุลูอ่ะเมอ๋อสุดที่เจ็บใจอ่ะฉันรู้ แต่ตามมาเราเพียงพอเนาะแต่ข้ามมาไม่จบมือเดียวแต่แกกูจีมาเจียบยันเนี่ยยี่กายก็จะยิบไปเออกูจันโรว่าจันโรที่เลสีจันโรมาชีเรคเตอร์ส่งนักเสียเนี่ยส่งตะคุยกับใครส่งมาแล้วก็เขาเดียจันโรอารมณ์เอาเรื่องเขาเดียเนี่ยเกี่ยวกับกู้เสียเราสิไปเออไอ้มาเลยเบ้กูเวซีเลยชิ้นเจียนบ่เนาะเดี๋ยวนี้เดียวแต่เนี่ยสมัครเปียเลยบิโอกาอุลเลสีพี่นี่เลยน่าส่ง
อะไรดีเอเดนเนี่ยพัฒน์กูเนาะเว้นสามุกูคิดว่าอะไรดีการเซอร์เรชันเนี่ยกูฉันรู้ไปรู้ปงการมีเนี่ยฉันรู้กางส่งพิชิมาเลยปอนะเอร่ากูฉันรู้ที่การทาวีโรเป็นเซนิบาร์เลยปีโรดีชีกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเมกาลาเม
ောက်သွားပါတယ
်။ဟုတ်ကဲ့ဒီကောင်ကျေးဇူးပြရပါတယ်။ဟုတ်ကဲ့ကျွန်တော်တို့အချိန်ကြီးအောင်ကြောက်ကြတဲ့အတိုင်းပဲပေါ့နော်။
အားလုံးပြည်ပြည်လုံးလုံးနဲ့ဒီကာယောဂ
ဝိုင်းပြီးတော့
ဝိုင်းပြီးတော့မှကျွန်တော်တို့တိုက်ဖြစ်ဖို့ပဲကျွန်တော်အဲ့ဒါအကြံပြုချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်တို့ဓာတ်ရိုက်လေးလိုက်စဉ်အချိန်ကုန်သွားလို့ပါ။ပါဝင်ဆွေးနွေးပေးကြတဲ့တွေအားလုံးကိုကျေးဇူးချုပ်တင်ပါတယ်ရှင
်။ပြည်မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကုမ္ပဏီပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့စီစဉ်စာဆုံးကိုမနေ့ရှင်းနိုင်ကြနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကြော်တင်းငွေနေမြန်မာခေတ်တည်အချင်းချုပ်ကိုချင်းများပေးပါမယ်။ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတာကြောင့်အမေရိကန်ကအကူအညီပေးလို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုစာရေးသားပြဖို့ခဲ့တယ်လို့ဆိုပါတယ်။ဒါဟာခေါင်းဆောင်တို့ကလအတန်ကြာတွင်ပထမဆုံးအကြိမ်ပြန်လည်ဆက်သွယ်မှုလည်းဖြစ်ပါတယ်။ခေါင်းဆောင်တို့ကထူးခြားခိုင်မာတဲ့ဆက်ဆံရေးရှိနေဆိုတာကိုစာထဲမှာရေးသားထားပြီးကမ္ဘာတစ်ဝှမ်းဖြစ်ပေါ်နေတဲ့ကာယယောဂကြီးတက်ဖြစ်ရေးအတွက်အမေရိကန်ကအကူအညီပေးလို့ကြောင်းလည်းပါဝင်တယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိသေးကြောင်းမြောက်ကိုရီးယားကပြောဆိုထားပေမယ့်အများစုကတော့ယောဂကူးစက်နေတာကိုမြောက်ကိုရီးယားကဖုံးခွဲထားတယ်လို့တက်ဆနေကြတာဖြစ်ပါတယ်ခင်ဗျ။ဆက်ဖြားယောဂဆေးကိုပရိဇေဝဆေးနဲ့ရောစပ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်တဲ့ COVID-19 ယောဂဆန်သက်ကုသတာကိုအများဆုံးစတင်လှုပ်ဆောင်တော့မယ်လို့နယူးယောက်ပြည်နယ်အထွေထွေမှုအန်ဒရူးဂွေမိုကိုမိုကကြေညာလိုက်ပါတယ်။နယူးယောက်ပြည်နယ်ကအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုတဲ့အများဆုံးခံစားနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးစနေနေ့အစောပိုင်းအထိကူးစက်မှု1000ကျော်ရှိနေပါတယ်ခင်ဗျာ။ဒီနေ့မနက်ထိတ်တန့်ရောက်နေတဲ့သတင်းချင်းတို့ကတော့လောက်ပါပဲခင်ဗျာ။ဒီကနေ့တနင်္ဂနွေနေ့မနက်ခင်းအတွက်အစီအစဉ်တောက်လို့ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရေမထော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ Coronity ထုတ်လွှင့်မဲ့အစီအစဉ်တွေကို Line Dometer 10, Line Dometer 19နဲ့ Line Dometer 25တို့ကနေအတန်လွှင့်မိမှာဖြစ်ပါတယ်။ VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။တောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.